to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2022ခုနှစ်မေလ26ရက်စနေနေ့မနက်ပိုင်း6:00နာရီအစီအစဉ်ကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24.53နဲ့လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနိုင်ပါတယ်။ကျွန်မနှင်္ဂလာပါ။ဒီကနေ့ညဘက်အစီအစဉ်မှုအဖြစ်တာဝန်ယူသင်ဆက်သွားမှာပါ။
မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီနိုင်ငံသတင်းတွေကိုကိုဇော်မိုးကျော်နဲ့အတူပြောပြပေးမှာပါမြန်မာအရေးကိုကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြနေကတီးတန့်ဆွေးနွေးခဲ့ပါတယ်အမေရိကန်နိုင်ငံတက္ကသပြည်နယ်ကပြစ်ခတ်မှုမှာတုံ့ပြန်မှုလက်နှေးခဲ့တယ်လို့ရဲတပ်ဖွဲ့ကဝန်ခံလိုက်ပါတယ်ယူကရိန်းရှေ့ပိုင်းမှာတော့တိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ Monkey Box လို့ခေါ်တဲ့မြောက်ကြောက်ရွံ့ကကူးစက်မှုကနိုင်ငံ20ကျော်မှာဖြစ်နေပါပြီဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမနားလောက
်ကောင်းပါပါရှင်စကိုင်းတိုင်းအတွင်းစစ်ကောင်စီရဲ့အနေမြင်ရှင်းလင်းမှုတွေကြောင့်စစ်ဘေးဒုက္ခသည်တွေရဲ့အကြက်တဲပိုးပြီးတော့ကြီးမားလာနေပါတယ်
။ကြွားတဲ့ဝင်ပစ္စည်းပြည့်ရာတွေကိုယူတို့လိုချင်တဲ့ပစ္စည်းတွေကိုယူပြီးပြီဆိုမှဒီနေ့မနေ့6နာရီခွဲမှာမိစာရှုတာ။ငါးဘွက်ခွဲပြီးရှုတာ။
တရခန်တို့ပြောတော့တာပါရှင်အပြည့်စုံကတော့နောက်ပိုင်းမှာကြားမှာပါဒါအပြင်ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်နိုင်ငံတက္ကသကကျောင်းတနက်ပြစ်ခတ်မှုမှာအသက်မသေးလွတ်မြောက်လာတဲ့ကလေးငယ်ရဲ့အတွေ့အကြုံကိုကြားမှာဖြစ်တယ်လို့ယူကရိန်းကိုကျူးကျော်စစ်ဆင်နွှဲနေတဲ့ရုရှားစစ်တပ်ရဲ့နေပြည်တော်အကြောင်းကျွမ်းကျင်သူရဲ့တုံ့တက်ချက်နဲ့ကိုဗစ်ကပ်ရောဂါနဲ့စိတ်ကြမ်းမာရေးဆက်ဆက်ပုံအကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ရွက်မှာတော့အမျိုးသမီးကဏ္ဍသုသာဆုံလွင့်အမေရိကန်တခွင်နဲ့သိပ္ပံနဲ့နေပညာကဏ္ဍတွေကိုကြားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့မနက်ပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုတော့ခင်မျိုးတဲ့ကိုဇော်မိုးကျော်ကပြောပြပေးပါရှင
်အမေရိကန်ပြည်ထောင်စုတက္ကသပြည်နယ်ယူဗယ်ဒီမြို့ကမူလရန်ကျောင်းပစ်ခတ်မှုကိုကင်တွဲတဲ့ရဲမှုဟာကျောင်းသားတွေအတွက်အန္တရာယ်မရှိတော့ဘူးလို့ယူဆတဲ့အတွက်တနသမားရှိနေတဲ့စာသင်ခန်းနဲ့မဝင်ဖို့ဆုံးဖြတ်ခဲ့တာလို့တက္ကသအများပြည်သူလုံခြုံရေးဌာနအကြီးအကဲစတီဗန်မက်ကောကပြောပါတယ်ပစ်ခတ်မှုတွေကနေကျောင်းသားတွေကိုတရားခံဖမ်းဆီးတဲ့အခြေအနေပြောင်းသွားပြီလို့ယူဆတဲ့အတွက်ရှေ့ဆက်ညှိနှိုင်းမဲ့သူတွေရောက်တဲ့အထိစောင့်ဖို့ယူဗယ်ဒန်မြို့ကကျောင်းတွေရဲ့လုံခြုံရေးတာဝန်ယူရတဲ့ရဲချုပ် PT Andrew Dondo ကတွက်ချက်ခဲ့တာလို့လည်းပြောပါတယ
် Of course it was not the right decision. It was the wrong decision. Period. There's no excuse for that. But again, I wasn't there, but I'm just telling you.
မှန်ကန်တဲ့ဆုံးဖြတ်ချက်မဖြစ်ခဲ့ပါဘူး။အမတန်မှမှားတဲ့ဆုံးဖြတ်ချက်ဖြစ်ခဲ့ပါတယ်။သူအခင်းဖြစ်ပွားရာ Rob Mularan ကျောင်းရှိကသတင်းစာရှင်းလင်းပွဲမှာအများပြည်သူလုံခြုံရေးဌာနအကြီးအကဲကပြောကြားခဲ့တာဖြစ်ပါတယ်။ကျောင်းထဲကိုအတားအဆီးမရှိဝင်ပြီးကလေးငယ်16ယောက်နဲ့ဆရာမ2ယောက်ကိုပြစ်တက်ခဲ့တဲ့အသက်18နှစ်အရွယ် Salvador Ramos ကိုရင်ဆိုင်တားဆီးဖို့အတွက်နှောင့်နှေးခဲ့တာကိုအခင်းဖြစ်ပွားရာနေရာမှာရှိနေခဲ့သူတွေနဲ့ကျောင်းသားမိဘတွေကရဲတွေကိုအပြင်းထန်ဝေဖန်နေကြတာပါ။အထက်တန်းကျောင်းတဝက်တစ်ပြက်နဲ့ကျောင်းထွက်ထားတဲ့တနတ်သမား Ramos ဟာရဲတွေဝင်မရှိခင်မိနစ်40လောက်ကျောင်းဝင်းထဲမှာရှိနေတာဖြစ်ပြီးတော့စရုပ်ထအထန်းထဲမှာလူပေါင်း20ဦးကိုပြစ်တက်ခဲ့တာပါ။ပြစ်ခတ်မှုဖြစ်တဲ့စာသင်ခန်းနားမှာရဲတပ်ဖွဲ့ဝင်က16ယောက်ရှိပေမဲ့ဝင်ရောက်စီးနင်းတာတွေမလုပ်ခဲ့ပဲနေကြားဆောင်တပ်ဖွဲ့ကအထူးတပ်ဖွဲ့တွေဝင်ရောက်လာပြီးမှသာဝင်ရောက်စီးနင်းပြီးတနတ်သမားကိုအသေးပြစ်တက်ခဲ့တာလည်းဖြစ်ပါတယ်။
ယူကရိန်းကိုရုရှားကကျူးကျော်မှုကနေတရုတ်ရဲ့ရေပိုင်တဲ့ချက်ထွင်မှုအစုံလွတ်လပ်တဲ့လူအဖွဲ့အစည်းတွေချိန်ချောက်ခံနေရချိန်မှာဒီမိုကရေစီနဲ့လွတ်လပ်မှုတွေကိုကုစားပြုပြီးခုခံကာကွယ်ကြဖို့တောက်ကြနေအမေရိကန်ရေတပ်ဗိုလ်သင်္ဘောကြောင်းစင်ပွဲမိန်ခေါ်မှာသမ္မတဂျိုးဘိုင်ဒန်ကထပ်သွင်းပြောကြားလိုက်ပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုအနောက်တိုင်းနိုင်ငံတွေကတုံ့ပြန်ဆောင်ရွက်တာကိုကြည့်ရင်ကမ္ဘာနိုင်ငံတွေဟာပထဝီအနေအထားပေါ်မှာမူတည်ပြီးမဟာမိတ်ပြုယက်တည်နေကြတာမဟုတ်ဘဲစံတန်ဘိုးတွေအပေါ်မှာအခြေခံပြီးမဟာမိတ်ပြုနေကြတာဖြစ်တယ်ဆိုတာကိုပြသနေတယ်လို့သမ္မတဘိုင်ဒန်ကရေတပ်ဒုဗိုလ်တထောင်လောက်သင်တန်းဆင်းပြီးတာဝန်ပေးရပွဲအခမ်းအနားမှာပြောဆိုပါတယ်။ရုရှားကယူကရိန်းကိုကျူးကျော်တာဟာစီးမျဉ်းစံချိန်ညွန်နေနဲ့အခြေခံတိဆောက်ထားတဲ့ကမ္ဘာအခင်းအကျင်းကိုဓာတ်ရိုက်တိုက်ခိုက်တာဖြစ်တယ်လို့လည်းသမ္မတဘိုင်ဒန်ကဆိုပါတယ်။ဒါအပြင်ပင်လယ်ရေကြောင်းတွေနဲ့ပတ်သက်လို့နိုင်ငံတကာစီးမျဉ်းတွေကိုလည်းကာကွယ်ကြရမယ်လို့ပြောပါတယ်။အထူးသဖြင့်တော့ Indo Pacific ဒေသအတွင်းကတောင်တရုတ်ပင်လယ်ပြင်နဲ့အခြားရေပြင်တွေမှာလွတ်လပ်စွာသွားလာခြင်းကိုကာကွယ်ရမယ်လို့လည်းထပ်သွင်းပြောဆိုခဲ့ပါတယ်။နိုင်ငံတကာပင်လယ်ရေကြောင်းဟာကမ္ဘာစီးပွားရေးနဲ့ကမ္ဘာတည်ငြိမ်ရေးအခြေခံဖြစ်တယ်လို့လည်းသမ္မတဂျိုးဘိုင်ဒန်ကရေတပ်ဗိုလ်သင်္ဘောကြောင်းဆင်ပွဲမှာပြောဆိုခဲ့ပါတယ်
။ယူကရိန်းတောင်ပိုင်းကရုရှားသိမ်းယူခဲ့တဲ့မာရီယိုပိုစိတ်ကမ်းမြို့မှာဒေသခံတွေသတင်းပတ်ပေါင်းများစွာဒုက္ခခံစားရတယ်လို့ဒွန်ဘတ်ဒေသတွေမှာဖြစ်ပွားမှာကိုစိုးရိမ်လာနေကြအချိန်မှာပဲရုရှားထောက်ခံအားပေးနေတဲ့ယူကရိန်းခွဲထွက်သမားတွေကဒွန်ဘတ်ဒေသကိုသိမ်းပိုက်နိုင်ပြီလို့ကြေညာရင်းတောက်ကြနေမှာပြင်းပြင်းထန်ထန်တိုက်ခိုက်နေပါတယ် ယူကရိန်းအရာရှိတွေကတော့အနောက်နိုင်ငံတွေကနည်းပညာအဆင့်မြင့်လက်နက်တွေတပ်ဆင်ပေးဖို့ထပ်မံတောင်းဆိုနေကြတာဖြစ်ပြီးရုရှားထိုးစစ်ရပ်အောင်လုပ်ဖို့ယူကရိန်းတပ်သားတွေဒီလက်နက်တွေလိုအပ်တယ်လို့ပြောပါတယ်။လူဟန်စတေတာမှာယူကရိန်းနဲ့ထိန်းချုပ်ထားတဲ့နောက်ဆုံးနယ်မြေနှစ်ခုဖြစ်တဲ့ဆာဗီယိုဒုန်းချန်နဲ့လင်းစချန့်ဒေတာမြို့နားမှာတောက်ကြံတွေကတိုက်ပွဲတွေဖြစ်ပွားနေတာဖြစ်ပါတယ်။ရုရှားအပိထောက်ခံထားတဲ့ခွဲထွေသမားတွေလွန်ခဲ့တဲ့၈နှစ်လောက်ခရဲကဒုန်းဘတ်စဒေတာတွင်ကတချို့နေရာတွေကိုထိန်းချုပ်ထားတာလည်းဖြစ်ပါတယ်။ယူကရိန်းကိုရုရှားစတင်စစ်ခင်းခဲ့တဲ့လွန်ခဲ့တဲ့3လကျော်ကာလအတွင်းဒီဒေသမှာဒေသခံ1500လောက်တေဆုံးခဲ့ရပြီဖြစ်ကြောင်းမြို့တော်ဝင်ကပြောပါတယ်။နေရောညပါဇက်တိုက်ပစ်ခတ်နေတဲ့အတွက်အခုဆိုမြို့တစ်မြို့လုံးအဆောက်အဦအလုံးရဲ့90ရာခိုင်နှုန်းလောက်ပျက်စီးနေပြီလို့လည်းပြောပါတယ်။လူပေါင်းတသိန်းလောက်နေတဲ့မြို့ဟာအခုဆိုမြို့ကန်12000ဝန်းကျင်ပဲကျန်တော့တာဖြစ်ပြီးတော့ယူကရိန်းဒေသရင်းနဲ့လည်းအဆက်အသွယ်ပြတ်နေတယ်လို့ပြောပါတယ်။
ရကိုရီးယားရဲ့လူအများများတေချေထိခိုက်နိုင်တဲ့လက်နက်ထုတ်လုပ်မှုတွေကိုအားပေးကူညီနေတဲ့ဆိုတဲ့ဆွဲခံရတဲ့ဘဏ်နှစ်ခုမြောက်ကိုရီးယားကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်တစ်ဦးကိုတောက်ချနေမှာအမေရိကန်အစိုးရကပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။မြောက်ကိုရီးယားကပက်ထိန်တပ်မစ်ဆိုင်းတုံးတွေပြန်လည်ဆန့်တက်နေတဲ့အပေါ်ကုလသမဂ္ဂကတန်ခတ်အရေးယူမှုတွေတိုးမြင့်လှုပ်ဆောင်ဖို့လုံခြုံရေးကောင်စီမှမဲခွဲရမှာတရုတ်နဲ့ရုရှားကဗီဒီယိုအာဏာသုံးပြီးပယ်ချပြီးတဲ့နောက်တနေ့မှာပဲအမေရိကန်ပြည်ထောင်စုကအခုလိုအရေးယူလိုက်တာပါ။လုံခြုံရေးကောင်စီမှအခုလိုသဘောထားကွဲလွဲတဲ့ဟာ2006ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်ပါတယ်။အရေးယူခဲ့တဲ့အထက်မှာ Air Coro Trading Company နဲ့ Russia Bank တစ်ခုဖြစ်တဲ့ Far Eastern Bank Bank Sputnik တွေဟာမြောက်ကိုရီးယားကုမ္ပဏီတွေအတွက်ပစ္စည်းဝယ်ယူရေးနဲ့ဝင်ငွေရရှိရေးအတွက်လှုပ်ဆောင်ပေးနေတဲ့အတွက်အရေးယူရဖြစ်တယ်လို့ American ဘဏ္ဍာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြောက်ကိုရီးယားဟာဒီနှစ်အတွင်းတိုက်ချင်းပစ်ပယ်ထိန်တုံး6ကြိမ်စမ်းသပ်ခဲ့ပြီး2019နှစ်ခုနှစ်ကစလို့ပထမဆုံးအကြိမ်အဖြစ်နျူကလ িয়ার စမ်းသပ်မှုတွေပြန်လည်စတင်မှုပြင်ဆင်နေတဲ့လက္ခဏာတွေတွေ့ရတယ်လို့လည်းအမေရိကန်အစိုးရကပြောဆိုပါတယ်။မြောက်ကိုရီးယားအနေနဲ့လူအများပြားသေချေတိကျိုက်စေမဲ့လက်နက်ထုတ်လုပ်တဲ့အစီအစဉ်တွေနဲ့ပယ်ထိန်တပ်ဒုံးလက်နက်အစီအစဉ်တွေကိုဆွန့်လွတ်ပြီးတန်တပန်ရေးအရာဖြစ်ရှိမဲ့လမ်းကြောင်းကိုပြန်ရောက်တဲ့အထိပိတ်ဆို့အရေးယူမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနဒုတိယဝန်ကြီး Brian Nelson ကပြောဆိုပါတယ်။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8433လိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American အတန်းကမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုအကျတဲတွေကျုံနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြံတွေကအသေးအံဆွေးနွေးပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပါဝင်တဲ့ဒီဆွေးနွေးပွဲမတိုင်ခင်မှာပဲမြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အထွေထွေအကျတဲတွေပေါ်စိုးရိမ်နေတယ်လို့ကုလသမဂ္ဂဆိုင်ရာဘရစ်တန်ဒုတိယသံမကြီး James Carrick ကပြောဆိုလိုက်ပါတယ်။
I just wanted to say that clearly Myanmar is descending into a deeper economic, political and humanitarian crisis.
မြန်မာစစ်တပ်လက်ထက်မှာစီးပွားရေးနိုင်ငံရေးလူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေပိုးပြီးနှက်ဆိုင်လာနေပါတယ်။ရွာတွေကိုဘုံကျဲခံရတာ၊မိရှုခံရတာတွေကိုလည်းအရက်သားတွေရင်ဆိုင်နေရတာပါ။ဒါကြောင့်မြန်မာအရေးအလေးထားပြောရမယ့်အရေးကြီးတဲ့အချိန်ရောက်ပါပြီ။အာရှန်ဘုံသဘောတူညီချက်900ဟာလည်းတစ်နှစ်ကျော်လာပြီမဲ့တိုးတက်မှုမတွေ့ရပါဘူးလို့ဘရစ်တန်ဒုတိယသံမကြီးကသတင်းတောက်တွေကိုပြောသွားတာပါ။အတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုရင်းဟေဇာကလည်းလုံခြုံရေးကောင်စီမြန်မာအရေးဆွေးနွေးပွဲမှာအစီအခံတင်ပြခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖန်တူဂျရက်ကတောက်ကြသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဆွေးနွေးပွဲအသေးစိတ်ကိုတော့မပြောပါဘူး။အတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဟာဒါဗော့စ်မှာကျင်းပနေတဲ့ကမ္ဘာ CY Forum မှာကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်းနဲ့လည်းတီးတန့်တွေ့ဆုံခဲ့တာဖြစ်ပြီးမြန်မာအရေးဆွေးနွေးပါတယ်။ဒီတွေ့ဆုံမှုအတွင်းအာရှန်လက်ကျဥက္ကဋ္ဌကမ္ဘောဒီးယားအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒလိုအပ်ချက်ကိုထင်ရှားစေမယ်မြန်မာဥဆောင်တဲ့လုပ်ငန်းရှင်တွေပံ့ပိုးပေးဖို့မြန်မာနိုင်ငံကိုသွားမဲ့ခီးစဉ်တွင်မြန်မာပြည်သူတွေအကျိုးရှိမဲ့ရလကောင်မျှော်မှန်းပြီးတော့အဖွဲ့အစည်းအားလုံးနဲ့တက်တက်ကြွကြွညှိနှိုင်းဖို့ပါတိုက်တွန်းခဲ့တာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာအမျိုးသမီးတွေရဲ့လူအခွင့်အရေးပိတ်ပင်တင်းကျပ်ထားတာကိုရုံသိမ်းပေးဖို့ကုလသမဂ္ဂတောင်းဆိုတာကိုတာလီဘန်တွေကတောက်ချနေမှာပယ်ချလိုက်ပါတယ်။သူတို့ရဲ့လှုပ်ဆောင်ချက်ဟာဒေသခံတွေရဲ့ဘာသာရေးနဲ့ယဉ်ကျေးမှုတန်ဖိုးတွေနဲ့ကိုက်ညီမှုရှိကြောင်းနဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်ဟာအခြေအမြစ်မရှိဘူးလို့တာလီဘန်နိုင်ငံသားရဲ့ဝန်ကြီးဌာနကတောက်ကြနေမှာကြေညာချက်တစ်စောင်းထုတ်ပြီးတုံ့ပြန်ခဲ့တာပါ။ဒါပြင်ကမ္ဘာအတိုင်းအဝိုင်းအနေနဲ့သတင်းမီဒီယာတချို့ရဲ့မလုံမုံတာမှုနဲ့ဝါဒဖြန့်နာတွေအပေါ်အခြေခံတဲ့ဆုံးဖြတ်ချက်တွေနဲ့ သူတို့ကမပြောဆိုဖို့နဲ့အာဖဂန်ရဲ့တံပိုးတွေကိုလေးစားဖို့အဲ့ဒီကြေညာချက်မှာတာလီဘန်တွေကတိုက်တွန်းထားပါတယ်အာဖဂန်မှာခုနောက်ဆုံးအမျိုးသမီးတွေကိုမျက်နှာအပါဝင်တကိုယ်လုံးခေါင်းမိချုံဝတ်ဆင်ဖို့တာလီဘန်တွေကအမိန့်ထုတ်ခဲ့တဲ့အပေါ်ဒီရက်သက်တပတ်အတွင်းကုလသမဂ္ဂလုံခြုံရေးကောင်စီနဲ့ကုလသမဂ္ဂအာဖဂန်ဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်တို့ကပြင်းထန်စွာဝေဖန်ကန့်ကွက်ခဲ့ပါတယ်အမျိုးသားတွေကြီးပွဲပါဝင်ဖွဲ့စည်းထားတဲ့တာလီဘန်အစိုးရဟာမိန်းကလေးငယ်တွေရဲ့အထက်တန်းပညာရေးကိုလည်းပိတ်ပင်တားဆီးထားပါတယ်
ဂရိကန်လောမှာရေနံတင်တင်မော့ဘော်ကအီရန်ပိုင်ရေနံတွေကိုအမေရိကန်သိမ်းယူတာနဲ့ပတ်သက်ပြီးဂရိကိုပြင်းပြင်းထန်ထန်အရေးယူမယ်လို့အီရန်ကသတိပေးခဲ့ပြီးတဲ့နောက်တောက်တာနေ့မှာပဲဂရိရေနံတင်တင်မော့နှစ်ရှင်းကိုပင်လယ်ခွေ့ဒေသမှာအီရန်တပ်တွေကသိမ်းယူလိုက်ပါတယ်။ရေချမ်းဥပဒေချိုးဖောက်တဲ့အတွက်ဂရိရေနံတင်တင်မော့နှစ်ရှင်းကိုပင်လယ်ခွေ့ရေပိုင်နဲ့မှာဖမ်းဆီးလိုက်တယ်လို့အီရန်တော်လှန်ရေးအဆောင်တပ်ရဲ့တောက်တာနေ့ကြေညာချက်ကိုအီရန်အစိုးရ IRNA သတင်းမှာဖော်ပြထားတာဖြစ်ပြီးတော့ဘာဥပဒေကိုချိုးဖောက်တယ်ဆိုတာကိုတော့ဘာမှမပြောထားပါဘူး။
နိုင်ငံပေါင်း20ကျော်မှမြောက်ကျောက်ယောဂကူးစက်ခံရသူ200လောက်ရှိသွားပြီဖြစ်ကြောင်းနဲ့ဒီယောဂဟာထိန်းချုပ်လို့ရနိုင်ပြီးကဘာပေါ်မှာရနိုင်သမျှသောကာကွယ်ဆေးနဲ့ဆေးဝါးတွေကိုစူးစောင်းသုံးမိထားဖို့အညီမျှခွဲဝေသုံးဆချဖို့ကုလသမဂ္ဂကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဖြစ်တဲ့ WHO ကတောက်ချနေမှာပြောဆိုလိုက်ပါတယ်။ဒီမြောက်ကျောက်ယောဂဟာဘယ်အကြောင်းကြောင့်အာဖရိကတိုက်ရဲ့ပြင်ပကိုရောက်ရှိကူးစက်သွားတယ်ဆိုတာမသိရသေးကြောင်းနဲ့ယောဂပိုးရဲ့ဗီဇပြောင်းလဲမှုကြောင့်ဖြစ်ရတာဆိုတဲ့အထောက်အထားလည်းမရှိဘူးလို့ WHO ကတောက်ချနေမှာရှင်းလင်းပြောဆိုပွဲမှာပြောဆိုခဲ့ပါတယ်။ဒါအပြင်အခုကူးစက်တဲ့ယောဂပိုးမျိုးဗီဇဟာဒီယောဂဖြစ်လေရှိတဲ့နိုင်ငံတွေမှာရှိတဲ့မျိုးရိုးဗီဇနဲ့ကွဲပြားခြားနားမှုမရှိတာကိုတွေ့ရကြောင်းနဲ့ဖြစ်နိုင်ခြေရှိတာကတော့လူတွေရဲ့အမှုအကျင့်ပြောင်းလဲမှုကြောင့်ဖြစ်နိုင်တယ်လို့ WHO ရဲ့ကူးစက်ယောဂထိတ်ချုပ်ရေးဌာနညွှန်ကြားရေးမှူးဒေါက်တာ Slavian Brain ကပြောဆိုပါတယ်။ဥရောပတိုင်းအမေရိက၊ Israel, Australia နိုင်ငံတွေပါဝင်အခြားနိုင်ငံတွေမှာဒီယောဂါကူးစက်မှုဟာမကြသေးမီကဖြစ်ပျက်ခဲ့တဲ့ Spain နဲ့ Belgium နိုင်ငံတွေကလိမ်မှုဆိုင်ရာကိစ္စတွေနဲ့ဆက်သွယ်နေနိုင်တယ်လို့ WHO ကပြောဆိုထားပါတယ်။
စနေနေ့မနက်ဖက်ထိတ်တန့်ရောက်သတင်းတွေကိုတော့ခင်မျိုးတက်နဲ့ကိုစောမို့ကျော်တို့ကပြောပြသွားတာပါရှင်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။ American ပြည်တော်စု Texas ပြည်နယ် Uvalde မြို့မှာဆဲကျော်တဲ့လူငယ်တယောက်ရဲ့ပြစ်ခတ်မှုကြောင့်မူလရန်ကြောင့်တခုကကလေးငယ်19ဦးနဲ့ဆရာ2ယောက်သက်ဆုံးရှုံးခဲ့ရတဲ့အတွက်ပူဆွေးတော့ကအရောက်နေကြပါတယ်။အသက်မသေးလွတ်မြောက်လာတဲ့ကလေးကျောင်းသားတယောက်ရဲ့မိသားစုနဲ့စကားပြောခဲ့တဲ့ VOA သတင်းထောက် Celia Mendoza Uvalde မြို့ကနေသတင်းပေးပို့ထားပါတယ်။Uvalde မြို့ Rob Elementary မူလာတန်းကျောင်းပြစ်ခတ်မှုမှာအသက်မသေးလွတ်မြောက်ခဲ့တဲ့အသက်9နှစ်အရွယ်ကျောင်းသားကလေး Jaden Luna ကပြစ်ခတ်မှုမဖြစ်ခင်အချိန်ဒီအရင်နေ့တွေလိုပဲလို့ပြောပါတယ်။ဒီနောက်မှာတော့ပြစ်ခတ်မှုနဲ့ကြုံခဲ့ရတာပါ။ကျောင်းသားတွေကိုဝင်ပစ်ခဲ့တဲ့တနတ်သမားကတော့အသက်18နှစ်အရွယ် Salvador Ramos ဖြစ်ကြောင်းတာဝန်ရှိသူတွေကအတည်ပြုထားပါတယ်။9နှစ်အရွယ် Jaden Luna ကအဲ့ဒီနေ့ကအဖြစ်ပြက်ကိုအခုလိုပြောပါတယ
်။ We were outside at recess and then our coach was like go inside and then we heard like 3
အတန်းခဏနားတဲ့အချိန်စာသင်ခန်းပြင်ကိုရောက်နေကြတဲ့ကျွန်တော်တို့ကိုအတန်းနဲ့ဝင်ကြဆိုပြီးဆရာတယောက်ကလှမ်းပြောပါတယ်အဲ့ဒီအချိန်မှာပဲတနက်တန်3ချက်ကြားရပါတယ်နောက်တော့ all hit တဲ့အတန်းမျိုးတွေကြားရပါတယ်ဒါပဲကျွန်တော်တို့ကြားခဲ့ကြတာပ
ါဂျေဒညက်အဖေဖြစ်သူ Victor Luna ကလည်းသူ့သားအခုလိုတွေ့ကြုံခဲ့ရတဲ့အပေါ်အတော့ကိုစိတ်မကောင်းဖြစ်နေပါတယ
်ဆာဗေကေပါဆိုပိုနာထရာဂီယာကေနိုဒီ
မတွေ့ကြုံတဲ့ဂျေကွဲဝမ်းနေစရာအဖြစ်ပြက်မျိုးနဲ့တွေ့ကြုံခဲ့ရတယ်ဆိုတာကျွန်တော်သားလေးသဘောပေါက်ပါတယ်ကျွန်တော်ရဲ့သားလေးဘာမှမဖြစ်လို့တော်သေးတာပေါ့ဗျာ
အခင်ဖြစ်တဲ့မူလာရန်ကျောင်းမှာကျောင်းတက်နေတဲ့ကလေး600လောက်ရှိပြီးတော့ဂျေဒန်လိုအားလုံးကမကောင်းကြပါဘူး Texas ပြည်နယ်အများပြည်သူလုံခြုံရေးဌာနကအရာရှိတယောက်ဖြစ်တဲ့ Chris Olivas ကအခုလိုပြောပါတယ
် We do have confirmed 19 children that are deceased as well as
two adults ကျွန်တော်တို့ဒီနေ့ပြည်ဆုံးရောက်ကျွန်တော်တို့တည်ပြုထားပါတယ်ဆရာနှစ်ယောက်ပါပါတယ်ဒီလိုထိတ်လန့်စရာဖြစ်ဆိုကြောင်းထိခိုက်ဒဏ်ရာရတဲ့သူ18ယောက်ရှိပါတယ်အစုလိုက်ပြုံလိုက်တပ်ဖြတ်မှုဖြစ်ခဲ့တာ
ပါတနက်သမားကတော့ရဲတပ်ဖွဲ့ရဲ့လက်ချက်နဲ့တေဆုံသွားသလိုကျောင်းကိုဝင်ပစ်ခဲ့တဲ့အကြောင်းရင်းကိုလည်းမသိရသေးပဲအာနာပိုင်တွေကဆက်ပြီးတော့စုံစမ်းနေကြပါ
Did live with his grandparents here in Uvalde, Texas. Did go to a local high school here. We had not been able to identify
တနက်သမားယူဗော်ဒီမြို့မှာပဲသူ့မိဘနဲ့နေပါတယ်ဒီကဒေသထက်တန်းကျောင်းမှာပဲကျောင်းတက်ခဲ့တာပါသူ့သူငယ်ချင်းတွေကဘယ်သူလဲချစ်သူမင်းကလေးရှိသလားဆိုတာလည်းမသိရသေးပါဘူးသူမှာရဇွေးပြမှုကျွလွန်ခဲ့တဲ့မှတ်တမ်းတွေတော့မရှိပါဘူး။ဂိုင်းနေနဲ့လည်းပတ်သက်တာမျိုးမရှိပါဘူး
။ဂျေဒင်ရဲ့အမေဖြစ်သူစင်တီယာလူနာကတော့တနက်ပြစ်ခတ်မှုဖြစ်ခဲ့တဲ့နေ့ကအဖြစ်ပြက်ကိုအခုထိမမေ့နိုင်သေးပ
ါဘူး။ No sabíamos si estaba bien.
အဲ့ဒီနေ့ကကျမသားလေးအန်နီယမ်မကင်းရလားဆိုပြီးတော့စောက်တီးရမရစိုးရင်ထိနှံနေခဲ့ရတာပါ။အဲ့ကြောင့်မှကျမမီးရည်လည်းကြောင်းတက်နေရပါ။ ဘင်းမောက်တစ်ခုကနေပြောခလေးတယောက်ပြေးထွက်လာတာတွေ့ခဲ့ရပါတယ
်။ဂျေဒန်လူနာကတော့ကျောင်းနဲ့ပြစ်ခတ်မှုမှာအသက်မသေးလို့မြောက်ခဲ့တဲ့အတွက်သိကုံဝမ်းသာမိပါတယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုမှာစာသင်ကျောင်းအတွင်ပြစ်ခတ်မှုကြောင့်လူအတော်များများသေဆုံးရတဲ့ဖြစ်ရပ်တွေမကြာခဏပေါ်ပေါက်နေတာဖြစ်ပြီးမေလ24ရက်နေ့ကပေါ်ပေါက်ခဲ့တဲ့ခုနောက်ဆုံးဖြစ်ရပ်ကတော့ဆယ်စုနှစ်တစ်ခုအတွင်းလူအသေးအပြောက်အများဆုံးပြစ်ခတ်မှုလည်းဖြစ်ပါတယ်။2018ခုနှစ်ဖေဖော်ဝါရီလတုန်းကဖလော်ရီဒါပြည်နယ်စတုန်းမန်ဒေါကလပ်အထက်တန်းကျောင်းပြစ်ခတ်မှုမှာတော့ကျောင်းသူကျောင်းသား18ဦးထက်မနည်းသေဆုံးပြီးတော့18ဦးထိခိုက်ဒဏ်ရာရခဲ့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့စနေနေ့မနက်ဖက်စီစဉ်တွေကိုတော့ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့ Ukraine စစ်ပွဲသတင်းဖက်ဆက်ရအောင်ပါ။ Ukraine ကိုကျူးကျော်ခဲ့တဲ့အစောပိုင်းရက်တွေက Russia အရာရှိတွေကသူတို့ရဲ့ရည်မှန်ချက်က Ukraine စစ်တပ်နဲ့ Nazi အစိုးရကိုဖယ်ရှားရေးလို့ပြောဆိုခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ရုရှားရဲ့စစ်ဗျူဟာကဘလို့ရှိတယ်ဆိုတာကိုစီရေကျွမ်းကျင်သူတွေနဲ့ပိုင်းခြားစိတ်ဖြာသုံးသပ်ထားတာကိုတော့အိုလီစီကိုဗာလင်ကိုကတင်ဆက်ထားတာကိုကိုခေမောင်စိုးမင်းကပြောပြထားပါတယ
်။ယူကရိန်းနိုင်ငံကိုရုရှားကျူးကျော်ခဲ့တဲ့အစောပိုင်းရက်တွေမှာရုရှားတပ်ဖွဲ့တွေဟာယူကရိန်းတနိုင်ငံလုံးနဲ့မြို့တော်ကီယက်ကိုအလင်းအမြန်သိမ်းပိုက်နိုင်လိမ့်မယ်လို့အနောက်နိုင်ငံတွေကလေးလာသုံးသပ်သူတွေကခန့်မှန်းကြပါတယ်။ဒါပေမဲ့လည်း3လကျော်လာတဲ့အခါမှာရုရှားစစ်တပ်ဟာတိတိတသားကိုထိခိုက်ပျက်စီးကုန်တာထင်ရှားနေပါတယ်။ဒါနဲ့ပတ်သက်ပြီးအမေရိကန်အငြိမ်းစားဗိုလ်ချုပ်ကြီးဘင်ဟိုဂျက်စ်ကအခုလိုပြောပါတယ
်။ They have seized territory and they have
ရုရှားတွေကနယ်မြေကိုသိမ်းပြီးယူကရိန်းစီးပွားရေးကိုအကြီးအကျယ်ဖျက်ဆီးကြတယ်။ဒါအပြင်ယူကရိန်းကဂျုံနယ်သီးနှံတွေကိုဒီပါမပို့နိုင်အောင်ပိတ်ဆို့ကြတယ
်။နောက်နိုင်ငံတွေကစီရေးကျွမ်းကျင်သူတွေကတော့ရုရှားရဲ့စစ်စင်ရေးဟာကြာဆုံးနေပြီလို့သုံးသပ်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးလည်းအငြိမ်းစားဗိုလ်ချုပ်ကြီးဘင်ဟိုဂျက်စ်ကအခုလိုပြောပါတယ
်။ I mean they have fallen short on every objective. They
သူတို့ရုရှားတွေဟာရည်ရထားသမျှအချိန်တိုအတွင်းကြာဆုံးကုန်တယ်လို့ကျွန်တော်တို့ဆိုလိုတာပါ။ရုရှားကာကွယ်ရေးဝန်ကြီးဌာနဟာအာဂရီလိုက်စားတဲ့အဖွဲ့အစည်းတခုဖြစ်ပါတယ်။သူတို့စစ်သားတွေဟာလည်းလူသားသမားတွေသူတို့ခိုင်တဲ့လက်နက်တွေနဲ့အရသားတွေကိုပစ်မှတ်ထားရာဇဝတ်မှုကျူးလွန်နေသူတွေပါ။
အဲ့ဒီအငြိမ်းစားဗိုလ်ချုပ်ကြီးဘင်ဟိုဂျက်စ်ဟာဥရောပမှာတာဝန်ထမ်းဆောင်ခဲ့တဲ့တပ်မှုဟောင်းတစ်ဦးဖြစ်ပါတယ်။ဆက်လက်ပြီးသူပြောတာကရုရှားတွေဟာယူကရိန်းပြည်သူတွေရဲ့ပြင်းပြတဲ့ဆန္ဒကိုထဲမတွက်ခဲ့ကြဘူးလို့ပြောပါတယ်။
War is a test of logistics and it's a test
ခုစစ်ပွဲဟာထောက်ပံ့ပို့ဆောင်ရေးအတွက်စံတမ်းမှုတစ်ခုဖြစ်သလိုစိတ်ဓာတ်ပိုင်းဆိုင်ရာစံတမ်းမှုလည်းဖြစ်ပါတယ်။ Ukraine စစ်သားတွေနဲ့ Ukraine ပြည်သူတွေရဲ့စိတ်ဓာတ်တွေကပုံမှန်ခိုင်မာနေတယ်ဆိုတာရှင်းနေပါတယ်။ဘာလို့လဲဆိုတော့သူတို့ဟာမိသားစုတွေသူတို့အိမ်တွေသူတို့နိုင်ငံတွေကိုကာကွယ်နေကြရတာပါ။ရုရှားတွေကကျူးကျော်သူတွေပါ။ရုရှားကောင်းဆောင်တွေဟာသူတို့ရုရှားစစ်သားတွေဘလို့တင်းနေနေကျင်းနေနေအရေးမကြည့်ဘူးခယူလည်းမဆိုင်ကြပါဘူ
းယူကရိန်းတွေရဲ့ခုခံစစ်ဟာရုရှားတွေရဲ့အလင်းမြန်ထိုးစစ်ဆင်ကျူးကျော်တိုက်ခိုက်တဲ့အစပိုင်းကစစ်မဟာဗျူဟာကိုနှေးကွေးတောင်းပြောင်းလဲခဲ့ပါတယ်ဒါနဲ့ပတ်သက်ပြီး Atlantic Council က Prinzeski က
trying to build up a huge amount of massive forces and they're just very slowly
သူတို့ရုရှားတွေဟာကြီးမားတဲ့တပ်ဖွဲ့တွေကိုတိစောက်ဖို့ကြိုးစားနေတာပါအဲ့ဒီနောက်ခြေတက်မှုတွေဟာနှေးကွေးသွားပါတယ်သူတို့ဟာထိရောက်မှုမရှိတော့သလိုယူကရိန်းနိုင်ငံထဲကိုဖျက်ဆီးဖို့အတွက်နှေးကွေးတဲ့အနေအထားနဲ့ဝင်ရောက်နေပြီးတွေ့သည့်မြောက်ကိုဖျက်ဆီးနေကြပါတယ်အရင်က Grunzi မှာ Syria မှာ Donbas နဲ့ Crimea မှာလုပ်ခဲ့သလိုထိုးဖောက်ဝင်ရောက်ဖို့လုပ်နေကြတာပါ
အနောက်နိုင်ငံတွေအနေနဲ့ရေရှည်လှုပ်ဆောင်ရမယ့်မဟာဗျူဟာအဖြစ်အနေနဲ့ရုရှားအပေါ်မှာပိတ်ဆို့တန်ခတ်မှုတွေဆက်လက်ချမှတ်ဖို့လိုအပ်လိမ့်မယ်လို့လည်း The Atlantic Council က Aaron Vinzeski ကပြောပါတယ်ဒါအပြင်ယူကရိန်းအတွက်ထောက်ပံ့နဲ့ထောက်ဖို့အတွက်အကူအညီတွေပေးအပ်ဖို့လိုလိမ့်မယ်လို့လည်းပြောပါတယ
် almost kind of a long term game of attrition
ယူကရိန်းနိုင်ငံရဲ့အသံအနှံ့ယုံကြည်မှုရေရှည်တည်ထောင်မှုတွေအဓိကကျတာကရေရှည်ကစားနည်းတစ်ခုဖြစ်ပါလိမ့်မယ်ဒါဟာယူကရိန်းနိုင်ငံကိုအနောက်နိုင်ငံတွေရဲ့ရေရှည်အထောက်အပံ့ဖြစ်နိုင်ပါလိမ့်မယ်စစ်ဘက်ဆိုင်ရာထောက်ပံ့တွေအဆက်မပြတ်ပေးတာမျိုးလုပ်ဆောင်နိုင်ပါတယ
်အငြိမ်းစားဗိုလ်ချုပ်ကြီးဘန်ဟိုဂျက်စ်ကတော့တိုက်ခိုက်မှုတွေကစောင့်ဦးရာသည့်အထိကြာမြင့်နိုင်ပြီးရုရှားသိမ်းထားတာတွေကိုယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းပိုက်နိုင်လိမ့်မယ်လို့ခန့်မှန်းထားပါတယ
် I think by the end of August
as အခုလောက်ကုန်ပိုင်းဒါမှမဟုတ်စက်တင်ဘာလပထမပိုင်းလောက်မှာရုရှားတပ်ဖွဲ့တွေဟာပြိုကွဲသွားပါလိမ့်မယ်ယူကရိန်းတပ်ဖွဲ့တွေကတံပြန်ထိုးစစ်ဆင်ပြီးရုရှားတွေကိုအ ਨੇ ဆုံးဖေဖော်ဝါရီလ23ရက်နေ့ကမြင်းအထိပြန်လည်တွန်းလှန်နိုင်မဲ့စွမ်းရည်ရှိလိမ့်မယ်လို့မျှော်လင့်နိုင်ပါတယ်ဒါတွေဟာစက်တင်ဘာလလောက်မှာဖြစ်နိုင်လိမ့်မယ်ထင်ပါတယ်
ဒါပေမဲ့လည်းယူကရိန်းနိုင်ငံပြန်လည်တိဆောက်ရေးအတွက်ကတော့ရင်ဆိုင်ရမယ့်အခက်အခဲအနေအထားတွေဟာများပြားလွန်းလာပါတယ်။ကမ္ဘာ့ဘဏ်ဝေါ်ဘန်ရဲ့အဆိုအရယူကရိန်းနိုင်ငံတဝန်အခြေခံအဆောက်အုံတွေတိဆောက်ထားတာတွေပျက်စီးမှုဟာဘီလီယံတန်ပေါင်း60ကျော်ရှိပါတယ်။ဒါအပြင်လူပေါင်း12တန်းကျော်ဟာလည်းနေရက်ကိုစွန့်ခွာထွက်ပြေးကြရပါတယ်ခင်ဗျာ။
ကိုခင်မောင်ဆိုမင်းတင်ပြသွားတာပါရှင်အခုတော့ကိုဗစ်ကာယောဂနဲ့ဆိုင်တဲ့သတင်းဖက်ဆက်ရအောင်ပါကိုရိုနာဗိုင်းရပ်စ်ကာယောဂဟာကမ္ဘာတမန်လူရဲစိတ်ကြမ်းမာရေးကိုထိခိုက်စေခဲ့ပါတယ်ကင်ညာနိုင်ငံမှာဆိုရင်လဲလော့ကဒေါင်းတွေချမှတ်တာနဲ့အဲ့ဒီရဲ့နောက်ဆက်သွဲဖြစ်ပေါ်ခဲ့တဲ့ငွေကြေးဆိုင်ရာအခက်အခဲတွေကြောင့်လူအများအပြားရဲ့စိတ်ကြမ်းမာရေးအခြေအနေပိုးပြီးတော့ဆိုးဝါးသွားစေခဲ့ပါတယ်ဒီအကြောင်းအပီသတင်းဆောင်မကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်ကင်ညာနိုင်ငံမြို့တော်နိုင်ရိုဘီမှာရှိတဲ့စည်ရင်သားရပ်ကွက်မှာနေထိုင်ကြတဲ့လူငယ်တွေအတွက်ညော်လင့်ကျဲဆိုတာမရှိသလောက်ပါပဲအသက်65နှစ်အရွယ်အဲလစ်ဝမ်ဂျီကူရဲ့သားဟာကာယောဂါကာလကိုရင်ဆိုင်ဖြတ်သန်းနိုင်စွာမရှိတော့တဲ့အတွက်2021ခုနှစ်မှာကိုကိုကိုတတ်တည်သွားခဲ့ပါတယ်မိခင်ဖြစ်သူရင်သားကင်ဆာဖြစ်နေကြောင်းသိရှိသွားပြီးတဲ့နောက်မှာတော့သား9ယောက်ထဲမှာအငယ်ဆုံးသားဖြစ်တဲ့ကီမာနီကအမေအတွက်ဆေးဘုံနဲ့စားတောက်ဆရာအပါအဝင်လိုအပ်တဲ့ငွေကြေးကိစ္စတွေကိုတာဝန်ယူပေးနေကြတာလို့ဆိုပါတယ်အမ်ဘဂတိဆေးရုံမှာသူမရဲ့ကင်ဆာရောဂါအတွက်တပတ်ကို14ဒေါ်လာနဲ့စေကူတမှုခံယူနေတဲ့အစီအစဉ်ဟာလဲငွေကြေးအခက်အခဲကြောင့်ဝန်ကြီးကူတယောက်လွန်ခဲ့တဲ့2လလောက်အတွင်းကူတမှုမခံယူနိုင်ခဲ့ဘူးလို့ဆိုပါတယ်အသက်29နှစ်ရှိပြီဖြစ်တဲ့သူမရဲ့သားကီမာနီမှာရင်သွေးနှစ်ယောက်ကျန်ရခဲ့တယ်လို့ဆိုပါတယ်ကာယောဂါကာလအတွင်းအလုတ်ကင်ရှားပါတာကြောင့်ကီမာနီတယောက်ရက်တည်ရေးအတွက်အခက်အခဲဖြစ်လာရကသူပိုင်ဆိုင်တဲ့ပကြီကားတွေရောင်းချပြီးဆောက်လုပ်ရေးနဲ့ဆိုင်တဲ့ကြာပန်းအလုပ်တွေလုပ်ကင်ခဲ့တယ်လို့ဝန်ကြီးကူကပြောပါတယ်
သူကအကူအညီရခဲ့မယ်ဆိုရင်တော့အခုလိုဖြစ်မှာမဟုတ်ပါဘူး။သူ့ကိုတည်တည်ချာချာဖြောင်းဖြားပြောဆိုနိုင်မယ်ဆိုရင်သူစိတ်ပြောင်းသွားမှာပါ။သူစိတ်ထဲမှာပဲကြိတ်ပြီးတော့ခံစားနေတာကမလူလားအပ်တဲ့အလုပ်ကိုလုပ်လိုက်စေပါရစေ
။ကင်ညာနိုင်ငံရဲ့စုစုပေါင်းလူဦးရေ54သန်းနီးပါးရှိပေမဲ့စိတ်ကျမ်းမာရေးဝန်ထမ်းကတော့900ပဲရှိပါတယ်။ဒီလိုအပ်ချက်ကိုဖြည့်ဆည်းနိုင်မှုအတွက်လူထုအခြေပြုလှုပ်ရှားမှုတွေဖြစ်ပေါ်လာပါတယ်။ COVID-19 ကြောင့်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရသူတွေအတွက်ရည်ရွယ်ပြီးကီဘေရာကျူးကျော်ရက်ွက်မှာလူ68ယောက်ပါဝင်တဲ့ Ushirika ဆိုတဲ့အဖွဲ့ကစိတ်ပြစီမှုခံစားနေရသူတွေကိုအခမဲ့အကျိုးပြုလုပ်ငန်းတွေဆောင်ရွက်ပေးနေပါတယ်။သူတို့အဖွဲ့ကနှစ်သိမ့်ဆွေးနွေးပညာပေးလုပ်ငန်းတွေလှုပ်ဆောင်ပေးနေတယ်လို့ Ushirika အဖွဲ့ကကျန်းမာရေးဝန်ထမ်းAntony Onyango ကပြောပါတယ်
Exactly after the COVID pandemic majority of people
COVID ကရောဂါဖြစ်ပြီးတဲ့နောက်ကီဘာရာကျူးကျော်ရပ်ကွက်မှာနေကြတဲ့သူအတော်များများကအလုပ်ပြုတ်ကုန်ကြတာကြောင့်နေကိုပြောင်းကုန်ကြပါတယ်နောက်ပြီးတော့စားတောက်ဆရာနေဆရာနဲ့ကျောင်းစီစတဲ့အခြေခံလိုအပ်ချက်တွေမရှိတဲ့အတွက်စိတ်ဖိစီးမှုတွေလည်းဖြစ်ကြပါတယ်ဒါတွေကကျူးကျော်ရပ်ကွက်မှာနေတဲ့သူတွေအတွက်စီးပွားရေးဆိုင်ရာစိန်ခေါ်မှုတွေပါ
စီယောဂဝေဒနာခံစားနေရသူတွေဟာပဝန်းကျင်ကနှိမ်ချပြောဆိုတာတွေကိုရင်မဆိုင်ကြတဲ့အတွက်လူတွေကိုသူတို့ခံစားနေရတဲ့စိတ်ယောဂအကြောင်းထုတ်မပြောကြတာကြောင့်ကင်ညာနိုင်ငံမှာဒီယောဂဖြစ်နေသူတွေကိုလူတွေကသတိမထားမိကြဘူးလို့အွန်ညန်ကိုကဆက်ပြောပါတယ
် Majority of our people are living on denial and we have
ကျွန်တော်တို့လူမျိုးအများစုကစိတ်ယောဂတကယ်ရှိတယ်ဆိုတာမယုံကြည်ကြတာအပြင်လွဲမှားတဲ့နားလည်မှုတွေနဲ့နေထိုင်နေကြတာပါဒါဟာပညာမတတ်တဲ့အတွက်ဖြစ်နေတဲ့အခြေအနေကိုနားလည်သိရှိခြင်းမရှိတဲ့အတွက်ဖြစ်ပါတယ်။ဒါကြောင့်စိတ်ယောဂါဖြစ်တယ်ဆိုတာကိုလူတွေမယုံကြည်ကြပဲစိတ်ဖိစီးမှုတွေစိတ်ထက်ကျဆင်းမှုတွေနဲ့နေထိုင်နေကြတာပါ
။ကင်ညာနိုင်ငံအတွင်းလူ100ယောက်မှတယောက်ကစိတ်ကျမ်းမာရေးချို့ယွင်းမှုတစ်ခုခုဖြစ်နေတယ်လို့ကင်ညာကျမ်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်။စိတ်ကျမ်းမာရေးနဲ့ဆိုင်တဲ့လုပ်ငန်းအဖွဲ့ရဲ့2020ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာအရစိတ်ကျမ်းမာရေးဌာနတွေဖွင့်လှစ်ရေးအတွက်ဘတ်ဂျက်ပိုသုံးပေးဖို့နဲ့စိတ်ကျမ်းမာရေးဟာတမျိုးသားလုံးအတွက်အရေးပေါ်အခြေအနေဖြစ်တယ်။ဒါဟာလူထုကျမ်းမာရေးနဲ့လူမှုစီးပွားရေးတို့အတွက်အဓိကဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စရဖြစ်တယ်ဆိုတာကိုကြေညာပေးဖို့တောင်းဆိုထားပါတယ်။ကင်ညာအစိုးရကအာယုံကျော်ဆိုင်ရာစိတ်ကျမ်းမာရေးအထူးကုဆေးရုံတစ်ကိုတည်ဆောက်မယ့်အကြောင်းနဲ့ဒီဆေးရုံကတိုင်းပြည်အတွင်းရင်ဆိုင်နေရတဲ့စိတ်ကျမ်းမာရေးဆိုင်ရာကိစ္စရတွေကိုကုသပေးနိုင်မယ့်သင်တန်းကျောင်းလည်းဖြစ်လာမယ်လို့မကြသေးခင်ကပဲကြေညာခဲ့ပါတယ်ခင်ဗျာ
။ COVID ကယောဂါနဲ့ပတ်သက်ပြီးတော့စိတ်ယောဂါခံစားနေရတဲ့အကြောင်းကိုဇော်ဝင်းလိုင်းကတင်ပြသွားတာပါရှင်ခုတော့ပြည်တွင်းသတင်းဆောင်မတွေပဲဆက်ရအောင်ပါစစ်ကောင်စီကနယ်မြေရှင်းလင်းရေးလုပ်နေတဲ့စကိုင်းတိုင်းဒေသကြီးမင်ကင်မြို့နယ်ထက်ကအောက်ကင်းကျေးရွာမှာမီးမလောင်မဲ့ကြမ်းရှိနေတဲ့နေအိမ်တွေမီးထက်ရှို့ခံရပြီးတော့ရွာလုံးကျွတ်နေပါမီးလောင်ကျွမ်းလာတယ်လို့တိတခန့်တွေကပြောပါတယ်ရှင်းမပင်ဆာလန်ကြီးနဲ့ရွှေဘိုမြို့နယ်ကစစ်ပေးဒုက္ခတွေမှာလည်းအခုအညီတွေလိုအပ်နေပါတယ်စကိုင်းတိုင်းထက်ကစစ်ပေး စစ်ဆောင်ဒုက္ခသည်တွေရဲ့အခြေအနေရန်ကုန်ကလာတဲ့သတင်းကိုတော့ကိုရဲမုံကပြောပြထားပါတယ်
။စကိုင်းတိုင်းဒေသကြီးမင်းကင်းမြို့နယ်ချင်းသွင်းမြစ်ဘေးမှာတည်ရှိတဲ့အောက်ကင်းကျေးရွာကနေအိမ်တွေကိုမေလ28ရက်မနက်ပိုင်းကစပြီးစစ်ကောင်စီတပ်တွေကမီးရှို့သွားတယ်လို့ဒေသခံတွေကပြောပါတယ်။နေအိမ်တွေမီးရှို့ခံရတာကြောင့်အင်ဂျီ100ကျော်ရှိတဲ့အောက်ကင်းကျေးရွာဟာရွာလုံးကျွတ်မီးလောင်ကျွမ်းသွားပါတယ်။မီးရှို့ပြီးထွက်ခွာသွားတဲ့စစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားသေးတယ်လို့မင်းကင်းဒေသခံသူကအခုလိုပြောပါတယ
်။မနေ့6နာရီခွဲလောက်ကရှို့တာဗျ။အောက်ကင်းရွာကိုရှို့တာပါဗျ။အထက်ကင်းကနေရှို့ပြီးမှသူကအောက်ကင်းကိုဟိုမော်တော်ကရွှေ့ခဲ့တာလေ။သူကရွာထဲကိုဝင်ပစ္စည်းပစ္စည်းအရင်ယူသူတို့လိုချင်တဲ့ပစ္စည်းတွေကိုယူပြီးပြီဆိုမှဒီနေ့မနေ့6နာရီခွဲမှာမိကရှို့တာ။ငါးဘွက်ခွဲပြီးရှို့တာ။ဒီနေ့ကျတော့တရွာလုံးကိုရှို့တာဗျ။ဒီအလုံးကုန်လို့ပဲဖြစ်တာဗျအဲ့ဒါပြီးတော့အဲ့လိုမီးရှို့ပြီးတော့ခါကျတော့မော်တော်ကိုသူတို့အဲ့ရဖလဲမော်တော်တွေကကြောက်တင်တဲ့မော်တော်တွေကအောက်ကိုရှုံနေကြမုံလာဦးလေအချိန်မှာမူတိုင်းတောင်သားရောက်တော့တိုက်ပွဲဖြစ်ပြီးတယ်ဗ
ျအထက်ကင်းရွာနဲ့အောက်ကင်းရွာဟာချင်းသွင်းမြစ်ဘေးမှာတည်ရှိတဲ့ကျေးရွာတွေဖြစ်ပြီးမေလ25ရက်ကအထက်ကင်းရွာကိုမီးရှို့သွားတဲ့အတွက်နေအိမ်180နီးပါးမီးလောင်ကျွမ်းခဲ့ပါတယ်မေလ26ရက်မှာတော့အောက်ကင်းကျေးရွာကနေအိမ်တချို့ကိုမီးရှို့ခဲ့ပြီးမေလ28ရက်နေ့တောက်ကြနေမှာတော့မီးမလောင်ပဲကြန့်ရှိနေတဲ့နေအိမ်တွေကိုမီးထက်ရှို့ခဲ့တာပါခန်းကြီးကနေကြောက်စိမ့်နဲ့ရိတ်ခါတွေတင်ဆောင်လာတဲ့စစ်ကောင်စီစက်လေ6စီးဟာအထက်ကင်းနဲ့အောက်ကင်းကျေးရွာအနီးမှာကန့်ကက်ရန်နာပြီးအခုလိုမီးရှို့တာလို့ဒေသခံတွေကပြောပါတယ်ကျေးရွာကဒေသခံတွေကတော့ဘေးလွတ်ရာတိမ်းရှောင်ထွက်ပြေးနေရပါတယ်ဒါနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာမရှိသေးပါဘူးရင်းမပင်နဲ့ဆလင်းကြီးမြို့နယ်ထဲမှာဆိုရင်လေကျေးရွာတွေကိုစစ်ကောင်စီတပ်တွေကနောက်တစ်ကြိမ်ထပ်ပြီးနေမြေရှင်းလင်းရေးလုပ်တာကြောင့်မေလ25ရက်ဗုဒ္ဓဟူးနေ့ကနောက်တစ်ကြိမ်ရွာသားတွေစစ်ဆောင်ကြရပါတယ်အခုရက်ပိုင်းတွေမှာမိုးတဲတာကြောင့်စစ်ဆောင်ရတဲ့ရွာသားတောင်ကနန်းဝင်းကျင်လောက်ဟာနေရည်နဲ့စားရည်အတွက်အခက်အခဲတွေဖြစ်နေကြရတယ်လို့ဒေသခံတွေကပြောပါတယ
်အမားတို့ကလေသူတို့ပြစ်တက်လို့မပြေလဲအမားတို့ကနောက်အသက်ဆက်ရှင်ဖို့ရအတွက်မတမ်းမခက်ခဲနေပါတယ်လက်လုံးလက်စားတောင်သူတမားလေးတွေပဲဆိုတော့အမားတို့တောင်သူတွေလည်းမလုံးရတော့ဘူးညီမလေးနော်အလုံးလည်းမစင်ရတော့ဘူးဆိုတော့အမားတို့ကစားလို့ရလဲငါပြီးတော့ပဲပြရတော့မယ်ငါပြီးတော့မပြလဲလမ်းပြီးတော့ပြရတော့မှညီမလေးစနေရပြီညီမလေးအမားတို့ကအစားလဲမစားကောင်းကောင်းမစားရဘူးအိတ်အိတ်လေးရအောင်အမားတို့အိမ်နေမှာအများဆုံးအေးချက်ချက်နေရတယ်ဆိုတရက်ကနှစ်ရက်ပဲညီမလေးနှစ်ရက်တက်ကိုပတ်ဖို့မကူအခုဆိုရင်ပို့ပြီးတော့ခက်ခဲတယ်ညီမလေးရေမိုးကရှိတဲ့လူကရှိတယ်မရှိတဲ့လူကမရှိဘူးမိုးရေထဲမှာဒီမိုးရေထဲမှာတခါတည်းဆိုးရွှဲပြီးတော့လဲတယ်ရောနွားတယ်ရောစိတ်တယ်ရောအဲ့လိုဒုက္ခရောက်နေတဲ့ဟာတွေကလည်းအများကြီးပဲအခုကျတော့မိုးကနေတိုင်းကိုအမားတို့စီမံရွာတယ်တိလာညလည်းရွာတယ်နေလည်းရွာတယ်လူတွေအကုန်လုံးကတော့ဘယ်လိုလဲကြောက်ပြီးလန့်ပြီးတော့ဆိုတော့အကုန်လုံးကတော့လေပြောမယ်ဆိုရင်ယောဂတဲ့လေးလူကိုဖြစ်နေတာညီမလေးခမင်းကလည်းစားရတဲ့အခါစားရတယ်မစားရတဲ့အခါမစားရဘူးမစားရတာနဲ့စားရတာဆိုအမားတို့ကမစားရတာများနေအိတ်လည်းမအိရဘူးဆိုတော့ကျတော့အကုန်လုံးကယောဂတဲ့လေးလူကြီးပဲဖြစ်နေတာ
ရွှေဘုံမျိုးနယ်ကကျွရတွေကိုမေလ9ရက်နေ့ကစစ်ကောင်စီစစ်ကြောင်းတွေကနေမြေရှင်းလင်းရေးလုပ်ပြီးရွာတွေကိုမီးရှို့တာကြောင့်ဘေးလွတ်ရာထွက်ပြေးပြေးနေကြရတဲ့သူတွေဟာလည်းအခုချိန်အထိကျေးရွာတွေကိုမပြောင်းနိုင်ကြသေးဘူးလို့ဒေသခံတွေကပြောပါတယ်။ကလမတ်ကျေးရွာအုပ်စုတွေကဟင်းတကြီးရွာနဲ့ကြောက်ကုန်းရွာမှာစစ်ကောင်စီတပ်တွေစခန်းချထားတာကြောင့်ကလမတ်ကျေးရွာအုပ်စုကကျေးရွာအလုံးကရွာသားတွေဟာအခုတည်းကစစ်ဆောင်နေကြရပြီးနေထိုင်ရေးနဲ့စားတောက်ရေးခက်ခဲနေကြတယ်လို့စစ်ဆောင်သူကအခုလိုပြောပါတယ
်။စစ်ဆောင်တွေရဲ့အခြေအနေကကျွန်တော်တို့ဝက်လဲနေတဲ့မှာစခန်းသာခြားပြဲခေါ်စခန်းသာရွာစာပင်ကျောင်းထဲမှာအတိမဲ့နေမဲ့နေနေရပါတယ်ဗျာဒုက္ခပြစကမ်းလို့ဟိုအဲ့စားတဲ့ကြောင့်လည်းပါပဲစုတုံနေကြတယ်ပေးတာယူတွေးတာစားနေကြရတာပေါ့ဗျာဒီလူလေးဖြစ်တယ်လို့နဲ့မသေးုံမဲ့စားတောင်းနေကြရတာပဲကိုဗစ်ရောဂါနည်းနည်းဟွာဝေးဝါလို့သာမိုးရတာမိုးရင်ရောဂါပိုးများများတော့ဝင်နေပြအကြောင်းရှိတယ်အာဟာရမှမပြည့်ရဘူ
းစကိုင်းတိုင်းအတွင်းကဆစ်ဆောင်နေအတွက်မိုးရင်းကာလမှာနေစရံနဲ့စားတောက်ရေးအတွက်ရိတ်ခါတွေအဓိကလိုအပ်နေပြီးစေဝါအကူအညီတွေလည်းလိုအပ်နေကြတယ်လို့ဒေသခံဆစ်ဆောင်တွေကပြောကြပါတယ်လက်ရှိမှာပရဟိတအတင်းတချို့နဲ့ပြည်သူတွေရဲ့လှူဒန်းမှုတချို့ရှိပေမဲ့ဆစ်ဆောင်တွေတိုးလာနေရတဲ့အမြအကူအညီတွေကပိုပြီးလိုအပ်လာနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။စကိုင်းတိုင်းထက်ကဆစ်ဆောင်ဒုက္ခသည်တွေအချိန်နဲ့ပိုပြီးတော့ကြာတဲလာတဲ့အကြောင်းရန်ကုန်ကလာတဲ့တဲ့တင်ကိုရဲမွန်တင်ပြသွားတာပါရှင်။သောတာရှင်များရှင် VOA ကထုတ်လင်းပေးနေတဲ့ဂျမားရေးသိပ္ပံနဲ့နေပညာအမျိုးသမီးကဏ္ဍဘလော့ဂါတွေပြောသည်မြမအရေးသုံးသပ်ချက်စတဲ့တဲ့တင်ပတ်စဉ်ကဏ္ဍတွေနဲ့အတူနောက်ဆုံးရထားတဲ့မြမနဲ့နိုင်ငံကသတင်းကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်ပြီးတော့နားဆင်နိုင်ပါတယ်။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One Click Cloud ချက်နှစ်ယုံနဲ့ကမ္ဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Flux Application ကို download ရယူပါ
။မင်္ဂလာမနက်ခင်ပါရှင်။ VUE American အတန်ရဲ့2022ခုနှစ်စနေနေ့မနက်ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 50နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ထုတ်လွှင့်သွားမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အမျိုးသမီးကဏ္ဍသုတဆုံးလင်အမေရိကန်သခွင်နဲ့တိတ်ပန်တဲ့နည်းပညာကဏ္ဍတွေကိုကြားဖို့ရှိပါတယ်။အခုအရင်ဆုံးတော့အမျိုးသမီးကဏ္ဍနဲ့ဆက်ရအောင်ပါ။အမေရိကန်စိတ်ပညာအသင်းကြီးကချင်းမြင့်တဲ့ဒီနေ့2022ခုနှစ်အတွက်စိတ်ပညာရဆိုင်ရာထူးချွန်ကျောင်းသားစုကို Vermont ပြည်နယ်က Vermont တက္ကသိုလ်မှာပညာသင်ကြားနေတဲ့ဘွဲ့လွန်ကျောင်းသူမတ်ဖြူပန်းနုခင်ဂုံပြုချင်းမြင့်ခံရပါတယ်။ကုသရေးဆိုင်ရာစိတ်ပညာဘာသာရပ်မှာထူးချွန်ရုံနဲ့မကဘဲလူမှုအတိုင်းအဝန်အတွင်းအချို့ပြုလုပ်ငန်းတွေမှာရွရွချွန်ချွန်ပါဝင်ဆောင်ရွက်နေတဲ့ဘွဲ့လွန်ကျောင်းသူကျောင်းသားတွေကိုနှစ်စဉ်ဂုံပြုချင်းမြင့်တဲ့ဒီဆိုကိုမြန်မာပြည်ပွားတယောက်ပထမဆုံးအကြိမ်ရရှိတာပါ။မတ်ဖြူပန်းနုခင်ကိုဆက်သွယ်မင်းမြန်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမခင်ဖြူတွေကတင်ပြထားပါတယ်။There's a path we must choose sometime. Gotta stand up and fight sometime. အရင်ဆုံးကတော့ပြောချင်တာ congratulations ပါနော်အများကြီးပဲဂုဏ်ယူပါတယ်ဒီအမေရိကန်ဒီစိတ်ပညာရဲ့ဆိုင်ရာအမေရိကန်အသင်းကြီးကနေပြီးတော့မှ2022ခုနှစ်အတွက်ပေးအပ်တဲ့ထူးချွန်ဆုပေါ့နော်ဆိုတော့ဒီဆုကိုရတဲ့အတွက်အထူးကိုပဲဂုဏ်ယူပါတယ်ဒါမြန်မာနိုင်ငံမှာဆိုလို့ရှိရင်လည်းဒါမြန်မာပြည်သူပြည်သားတွေတည်းကမှာပထမဆုံးရတယ်လို့ထင်ပါတယ်အဲ့တော့ဘယ်လိုများခံစားရလဲအရင်ဆုံးပြပြပေးပါဦ
းဟုတ်ကဲ့အမကျေးဇူးအများကြီးတင်ပါတယ်ကျမရဲ့ဒီဆုကပေါ့နော်မြန်မာပြည်နဲ့ပတ်သက်တဲ့စိတ်ကြမ်းမရေးဆိုင်ရာကျမရဲ့ဝင်သုံးဆောင်မှုတွေနဲ့သူတည်တနာနဲ့ပတ်သက်ပြီးရောပေါ့နော်အတိမဲ့ပြူပြီးရောပေးရချင်းခံရဖြစ်တဲ့တော့ပို့ပြီးရောအမတ်တရဖြစ်ပြီးရောဝန်တာကုန်ရပါတယ်ကျမတို့ရဲ့အာတက္ကသိုလ်ကပေါ့နော် University of Vermont ဗမောက်ခိုင်ရာအာကျမတို့မြန်မာပြည်မှာခက်ခဲလို့နေရစိတ်တမ်းမရအပိုင်းဆိုင်ရာပေါ့နော်ခက်ခဲတွေကျမလေးလာနေရအာပြည်သူရဲ့စိတ်ကြမ်းမရေးပိုင်းဆိုင်ရာလုပ်ငန်းတွေကိုလှုပ်ဆောင်နေရအောင်သူတို့ကဒါကို UV ချက်ပြီးရောပေါ့နော်အတိမဲ့ပြူအနေနဲ့အမီစင်းသွင်းရင်းနဲ့အာဒီလို American စိတ်ပညာအသိဉာဏ်ဖြစ်တဲ့ APA ပေါ့နော်ဆိုတော့ကျမဒီနေ့ရရှိခဲ့တာပါဟုတ်ကဲ့
ဆိုတော့ကျမတို့တည်တလို့ဆိုရင်ဒီစုကဒါပညာရပ်ပိုင်းဆိုင်ရာထူးချွန်ရုံနဲ့မကဘဲနဲ့ဒါလူမှုအသိုင်းအဝိုင်းအတွင်းမှာတော့ရွရွချွန်ချွန်နဲ့ပါဝင်တဲ့သူတွေကိုပေးတာလို့လည်းသိရပါတယ်အဲ့ဒီထွက်လဲပို့ပြီးတော့ဂုဏ်ယူဆရာဖြစ်မယ်လို့ထင်ပါတယ်
ဟုတ်ကဲ့မာကျေးဇူးတင်ပါတယ်အထူးသဖြင့်ကျမပေါ့နော်ဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာပြည်တွင်းပြည်ပမှာရှိရဲ့ပေါ့နော်မြန်မာပြည်ရဲ့စိတ်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ကျမတို့အားလုံးတက်တက်ကြွကြပေါ့နော်စိတ်ပိုင်းဆိုင်ရာလူဝတ်ချက်တွေကိုဟိုစူးစမ်းဆောင်ရွက်ကြရဲပညာပေးပေါ့နော်အဲ training တွေပေးကြရဲဒီအရင်နဲ့ပတ်သက်ပြီးတော့လည်းသိမှတ်ပြုအပ်တစ်ခုပေါ့နော်နောက်တစ်ခုကကျတော့ကျမရဲ့သူတည်တနာကျန်ကအထူးသဖြင့်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျမတို့နိုင်ငံရေးအကြံဖတ်ထိခိုက်ခံစားခဲ့ရတဲ့သူတွေရဲ့ပေါ့နော်ကျမမြန်မာပြည်သူတွေရဲ့စိတ်ကြမ်းမှအခြေအနေတွေကိုကျမရေးသားတင်ပြဖို့ကုထုံးနေတော့လေပေါ့နော်စ조사အာပြီးတော့တင်ပြရဲ့အခါမှာပေါ့နော်ဒီလိုအခြေအနေမျိုးမှာအထူးသဖြင့် APA လိုမျိုးအသိဉာဏ်အသိမှတ်ပြုခံရတာပို့ပြီးတော့ပေါ့နော်ရေးရှိတော့လေကျမတို့အကျိုးမြတ်တေးအများကြီးရှိမယ်လို့ကျမအမြင်နဲ့ပြပါရမှာဟုတ
်ဒီလိုစုမျိုးပေါ့နော်ရလိုက်တဲ့အတွက်ကြောင့်မလို့ကိုယ့်အတွက်ကောလက်ရှိကိုယ့်ရဲ့သင်ကြားမှုပိုင်းမဲ့ဖြစ်ဖြစ်နော်ကိုယ်လှုပ်ဆောင်နေတဲ့လုပ်ငန်းတွေအတွက်ပေါ့ဘလောက်ထိအထောက်အပံ့အကျိုးပြုမယ်လို့ထင်လဲ
ဟုတ်မိုင်ခုလေကျမတို့စိတ်ပညာနယ်ပယ်မှာပေါ့နော်အကြီးမားဆုံးစိန်ခေါ်မှုတစ်ခုကလေကျမတို့ရင်ဆိုင်နေရတာနိုင်ငံတကာမှာနိုင်ငံရေးအကြံဖတ်မှုတွေပို့ပို့ပြီးတော့များပြားလာနေအများပေါ့နော်ဟောကျမတို့ပြောလို့ဆိုရင်ဒုတိယကမ္ဘာစစ်ပြီးခဲ့တဲ့ကဒီနိုင်ငံရေးအကြံဖတ်မှုတွေကြောင့်နေရစွန့်ခွာလာတဲ့ဒုက္ခတွေကအာမကြုံဘူးလောက်ချိန်ထိုးမြင့်တင်နေရပေါ့နော်ကျမမြန်မာပြည်မှာဆိုလည်းဒီလိုပဲအဲ့လိုအခြေအနေမျိုးမှာအာကျမတို့စိတ်ပညာအတိုင်းဝိုင်းထဲမှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်ခေတ်ဆက်ဆက်ကအသုံးပြုခဲ့ထိရောက်တယ်လို့တည်ပြထားတဲ့စိတ်ကူထုံတွေကကျမတို့မြန်မာပြည်လိုနေရာတိုင်းမှာလက်တွေ့ကြကြအသုံးချလို့မဖြစ်နိုင်ဘူးဖြစ်နေမှာ။အဲ့လိုကလာကြမှာပေါ့နော်။ဒီဒီမလုံးနဲ့ပြည်သူတွေရဲ့စိတ်ဓာတ်ရတွေကိုဟိုပညာရှင်ရောဝန်ဆောင်မှုကိုနေပါနေကျမတို့လိုနိုင်ငံမျိုးမှာပေါ့နော်။ဘလို့ထိထိရရအဖြေရှာကြမလဲဆိုသူတည်တနာရဲ့အများကြီးလိုအပ်လာရဲ့လိုအပ်လာတဲ့အခါမှာပေါ့နော်။ကျမတို့ပညာရှင်တွေရဲ့ကုသမှုဝန်ဆောင်မှုတွေမကပဲပြည်သူတဦးကျွင်းစီရဲ့ပေါ့နော်။ကြမ်းကြမ်းခံနိုင်စိတ်ကိုဘလို့တည်ဆောက်ကြမလဲ။ဒါပြည်သူစိတ်ကြမ်းမှိုင်းနဲ့ပတ်သက်ပြီးအားလုံးကပေါ့နော်။ဘလို့တယောက်ချင်းစီတည်ဆောက်ပြီးတော့အကျဉ်းချက်ခံနေတဲ့သူပေါ့အဖွဲစီကိုတိဆောက်မလဲဆိုတာရို့ကျွန်မကဖြေရှာဖို့ဟိုပေါ့နော်အော်ကျွန်မပူပေါင်းပြီးတော့ပြည်တွင်းမှာရှိနေပညာရှင်တွေလည်းစဉ်းစားရဲဒီသူတည်တနာကိုလည်းလှူဆောင်မိနေပါပေါ့နော်ဒီလိုကာလမျိုးမှာ ဒီ ABS ကိုရရှိခြင်းအပြင်ပေါ့နော်ကျမတို့ဒီနေပယ်အတွင်းမှာနိုင်ငံတကာမှာရှိနေတဲ့စိတ်တန်ရာတွေကိုကုစားတာအထူးပြုရပေါ့နော်ပညာရှင်တွေကိုကျမကျောင်းသူတရားဘဝကလေးကပုံမူပြီးကွန်ရက်ချိတ်ဆက်မိရပေါ့နော်သူတို့နဲ့ချိတ်ဆက်မိပြီးတော့ဒီမြန်မာပြည်အတွက်ရေရှည်လှုပ်ချင်နေတဲ့အဲကျမတို့ရဲ့စီမံကိန်းတွေကျမရဲ့အတွက်လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မယ်လို့လည်းကျမတို့မျှော်လင့်ထားပါတယ်မားဟုတ်ကဲ့
ကျမတို့နားလည်တလောက်ပေါ့နော်ဒီစိတ်ပညာရဲ့အထက်မှာမှာကုသမှုပိုင်းဆိုင်ရာဒီစိတ်ပညာရဲ့ပေါ့နော် clinical psychology ကိုလေ့လာတဲ့သူကအင်မတန်ကိုရှားပါပါတယ်ဒီထဲမှာမှဒါမပန်းမှုကလည်းဒီဘာသာရက်ကိုလေ့လာတယ်လို့နားလည်ထားတယ်ဆိုတော့ဒါကိုဘာကြောင့်များစိတ်ဝင်စားလေ့လာဖြစ်တာလဲဆိုတော့ကိုလည်းအဲပြောပြပေးစေချင်ပါတယ
်ဟုတ်အမရေအမပြောအမြင်မှန်ပါရဲ့ဒီလိုပေါ့နော်တိုးတက်တဲ့ American ပြည်အောင်စုမှာတောင်မှလေစိတ်ပညာရှင်တွေထဲမှာရှင်ချင်းဒီကုသရေးဘက်ကိုအထူးပြုရဲ့ကျွန်မရဲ့ clinical psychologist တွေကရှားပါပါသေးတယ်။အဲအဲ့ဒါဘာလို့လဲဆိုတော့ပေါ့နော်ဒီပညာရဲ့မှာကျွန်မတို့အထူးပြုဖို့အတွက်လေအဲ6နှစ်ကနေ10နှစ်အထိအချင်းယူပြီးတော့ကျွန်မရဲ့ကုသရေးဘက်ကို treatment ပေါ့နော်နောက်တစ်ခါဒီစိတ်ပိုင်းဆိုင်ရာယောဂတွေကိုအပြေရှားပေးရဲ့ diagnosis လို့ခေါ်ရဲပေါ့နော် assessment မိုင်းကိုလည်းအဲဒီပညာရှင်တွေကအသေးစိတ်လေ့လာရတာဆိုတော့လေမဒီ treatment ကို diagnosis ကိုအထူးပြုရဲ့ပညာရဲ့အနေနဲ့ပေါ့နော်ကျွန်မရဲ့နှစ်ပိုင်းအဲ့နှစ်တည်းအများကြီးအဲယူပြီးရပါတော့တတဲဝင်ဝင်လေးလာကြရတယ်ကျမတို့အထူးသဖြင့်ပါတော့ဒီစိတ်ယောဂအခြေအနေကကျမတို့ဟို150ကျော်ရှိရပါတော့ဒီမတူညီတဲ့စိတ်ယောဂတွေကိုဘယ်လိုကုသမလဲဘယ်လိုဖြေရှာမလဲဆိုတာရလူကြီးနဲ့ကလေးကွဲပြားတယ်ဟလာနောက်တကအသက်ရွယ်ကွာခြားမှုတွေမကပဲပါတော့နောက်ကြာမလိမ့်ပိုင်းဆိုင်ရာကွဲခြားခြားနာမှုတွေကမတူညီတဲ့စိတ်တဘာဝလိုအပ်ချက်တွေဒီစိတ်တန်ရာတွေကိုတုံ့ပြန်မှုတွေမတူညီတာခန္ဓာရေးတွေကိုပေါ့နော်အဲဘယ်လိုကွဲပြားလဲဆိုတာနားလဲရောမှာပါလေကျမတို့ရဲ့ကုထုံးနေရလေပေါ့နော်တိတိကျကျပို့ပြီးထိရောက်มาဖြစ်တယ်ဆိုတဲ့အခါကြတယ်ဒါကိုကျမတို့ကသူတေသနာပိုင်းရသိပ္ပံနေကြလေးလာရဲ့ကုထုံးနေကိုပေါ့နော်အဲဆေးရုံနေဆေးခန်းနေမှာဝန်ဆောင်မှုပေးပြီးလေ့လာကြရတယ်ဆိုဒီပညာရှင်တွေကသူတို့ခုနကပေါ့နော် research လုပ်ခေါ်တဲ့သူတေသနာလုပ်ကြရဲ့ clinical ဘိုင်းဆိုင်ရာလေ့လာကြရဲ့နောက်တစ်ခါအဲပေါ့နော်ဒီပမခိုက်အနေနဲ့လည်းတက္ကသိုလ်ပညာနေပြီးတော့စိတ်ပိုင်းဆိုင်ရာပညာရဲ့ဒီပို့ချသင်ကြားပေးကြရဲ့ဆိုတော့ကျမမြန်မာပြည်ဘက်မှာစဉ်းစားမယ်ဆိုလို့ရှိရင်ပေါ့နော်စိတ်ပိုင်းဆိုင်ရာအပညာရှင်တွေအရင်နေပါနေရဲ့ဆိုတော့ကျမတင်ကြားရေးဘက်မှာရောစိတ်ဝင်စားတဲ့လူတရားအနေနဲ့နောက်တစ်ခါပေါ့နော်ကုသရေးရောသူတေသနာပိုင်းရောစိတ်ဝင်စားတဲ့လူတရားအနေနဲ့ဒီပညာရက်ကိုဒါကြောင့်မလို့ YouTube ပြသွားပါဒါမဲ့ပညာရက်ပိုင်းမှာရောဟုတ်ကဲ့ဒီကအချိန်ယူပြီးတော့တော်တော်လေးလာရဲ့တော့ကျမတို့ဟိုပေါ့နော်ဒီ US ထဲမှာလည်းအခုနေပညာအသက်လူမျိုးရှားပါပါသေးတယ်ပြောလို့ရရမှာဟု
တ်ဒီဘာသာရက်ကဆဆွားပြောသလိုပညာရှင်လည်းနေပါတယ်ပို့ပြီးတော့လည်းအချိန်ပေးအားဆိုင်ရတဲ့ပညာရက်မျိုးဖြစ်တယ်ကိုယ်တွက်လွယ်လွယ်ကူကူနဲ့တခြားတင်လိုက်မယ်ပြီးရင်အလုံးလုံးလို့လည်းအစီအပြေနဲ့ဘာသာရက်မျိုးမဟုတ်ပဲねဒီဘာသာရက်ကိုမှဘာကြောင့်လိလာသိရင်ဖြစ်တယ်လဲဒါကိုငငယ်လေးကဖြစ်ချင်ခဲ့တာလား
โอเคအမအေးကျမငငယ်လုံးကပေါ့နော်ဒီပညာရက်ဒီလိုမျိုးရှိရလို့ကိုကမသိခဲ့ဘူးပေါ့နော်မသိခဲ့ဘူးနောက်တခါနိုင်ငံသားမတောင်ဒီလိုပညာလာသင်ပြမယ်လို့လည်းဟိုမရည်ရွယ်ဖြစ်ခဲ့ဘူးအမအေးဟိုသူတစ်ဖြစ်ပေါ့နော်လူလက်တန်းစားမိသားစုဝင်ကလာရဲ့အဲကျောင်းသူတရားအနေနဲ့ပေါ့နော်ဒီနယ်ပယ်ရက်ကိုတွေးရှိဖြစ်သွားတာပေါ့နော်မြန်မာပြည်ရဲ့စိတ်ကြမ်းမရည်လိုအပ်ချက်တွေကိုကျမပေါ့နော်ဟိုငငယ်လေးကတည်းကသဘောပေါက်ခဲ့တယ်ကြီးပင်းခဲ့တာလည်းနိုင်ငံရေးပေါ့နော်ကျမရဲ့အဖေကနိုင်ငံရေးအကျဉ်းသားဟောင်းတည်ဦးဆိုတော့နော်ဒီတက်ကြလှူရှာသူလို့ပြောရဲ active ကမှာဒီပြန်လာတော့စိတ်တန်ရာအကြောင်းကိုငငယ်ရနားလေခဲ့တယ်ပေါ့နော်စိတ်တန်ရာရောကြင်ကြင်ခံနိုင်စိတ်တွေရောမြန်မာပြည်တွင်းကပြည်သူတွေရဲ့အခြေအနေကိုနားလေခဲ့တယ်လူတယောက်အနေနဲ့ပေါ့နော်ဒီတဖြည်းဖြည်းနဲ့အာကျမ US မှာပညာသင်ကြားရင်လည်းပထမဆုံးသင်ကြားပြတာကအုံနောက်နဲ့အာရုံကျော်သိပ္ပံဘာသာပွဲကိုလေ့လာရင်လည်းအဲဒီ clinical psychology နဲ့ပဲပေါ့နော်ကျမတွေ့ရှိခဲ့ရပါတွေ့ရှိခဲ့နောက်မှအာခုနကပြောသလိုမျိုးပေါ့နော်ဟိုလက်တွေ့ကြကြသင်ကြားလက်တွေ့ကြကြသင်ကြားနိုင်မှုရောနောက်တစ်ခါကုသမှုတွေပေးနိုင်မှုရောဆိုလို့ရှိရင်ဒီပညာရကအရင်လိုအပ်နေဖြစ်တဲ့အတွက်အာဒီ bio group ပဲပေါ့နော်6နှစ်ကြာသင်ယူရပေမဲ့ဒီဟာကိုရွေးချယ်ပြီးခဲ့ရပါမှာဟုတ
်ဟုတ်ကဲ့အဲ့တော့စောပိုင်းကတော့လည်းပြောပါတယ်လက်ရှိမှာလည်းကိုကဒီမြန်မာနိုင်ငံမှာရှိတဲ့လိုအပ်ချက်တွေကိုကူညီပေးနိုင်ဖို့အတွက်ပေါ့နော်ဒီစိတ်ပညာပိုင်းဆိုင်ရာအကြံပေးတာဟိုသင်တန်းပို့ချတာတွေလုပ်တယ်လို့ပြောတယ်ဆိုတော့အခုကတော့ဒါကိုကတစ်ဖက်မှာပညာလည်းသင်ရင်းနဲ့တစ်ဖက်မှာလည်းပြန်မျှဝေပြီးတော့ကိုတက်နိုင်တဲ့ဘက်ကလူမှုတိုင်းဝိုင်းအချို့ပြုတဲ့သဘောပေါ့လေဆိုတော့ဒီဟိုပါရကူဖွဲ့ရပြီးလို့နော်သင်ကြားမှုတွေပြီးသွားရင်ကောရှေ့ဆက်ကိုမြန်မာနိုင်ငံနဲ့ဒီလူမှုတိုင်းဝိုင်းပေါ့နော်ကိုပတ်ဝန်းကျင်အတွက်ဘယ်လောက်ထိလှုပ်သွားဖို့မျှော်လင့်ထားလဲစဉ်းစားထားလဲ
ကျွန်မရဲ့ဤမှန်ချက်ကတော့ပေါ့နော်အမြန်ဒီမြန်မာပြည်ကိုတနည်းပြန်ခွင့်ရပြီးတော့ပေါ့နော်ဒ ီစိတ်ကျမ်းမာရေးနဲ့ပတ်သက်တဲ့မြန်မာပြည်တွင်းမှာရှိပြီးသားပေါ့နော်အထူးသဖြင့် psychiatrist တွေအပေါ်မြတ်ပေါ့နော်ကျွန်မမှာစိတ်ကျမ်းမာရေးအဆရာဝန်တွေနဲ့ရောနောက်ပြည်တွင်းမှာလည်းအခုဆိုစပြီးထွန်းကန်လာပြီးစိတ်ပညာရှင်တွေစပြီးရှိလာပြီပေါ့နော်ဒီ psychologist တွေအားလုံးနဲ့တွဲဖက်ပြီးရောအာပို့ပြီးထွန်းကန်လာအောင်ပေါ့နော်ကျွန်မကဟိုပြောလို့ရှိရင်စိတ်တန်ရာကုစားမှုတွေရေရှည်အေးလို့ယူရမှာဖြစ်ပါပေါ့နော်ကျွန်မတို့နိုင်ငံတွင်းမှာလေနောက်တစ်ခါအာဒီနေ့အဲကျွန်တော်တို့ပြည်သူအံပွဲရပြီဒီမိုကရေစီရရှိခဲ့ပြီးနောက်မှာတောင်းပါပေါ့နော်ဒီအချင်းချင်းပြန်လဲယုံကြည်မှုတွေတည်ဆောက်ရတာတို့ဟုတ်လားအာဒီလူငယ်တွေကလေးငယ်တွေစိတ်တန်ရတွေကုစားရတွေကျွန်တော်နှစ်ရှိလာမြအကြာကြီးလှူဆောင်ရမှာဖြစ်တဲ့အတွက်ပေါ့နော်ဒီဟာအာသူတည်တနာပိုင်းတွေကိုသင်ကြားရေးဘက်မှာအများကြီးပါဝင်ဖို့ကျွန်မအာမျှော်လင့်ထားပါတယ်နောက်ကျွန်မပြည်တွင်းမှာမြန်မာပြည်ဝါပေါ့လေစိတ်ပညာကိုအာစိတ်ဝင်စားရဲလေးလာနေတဲ့ចောင်းသူចောင်းသားတွေကိုလည်းဒီလိုမျိုးပါကူပွဲတွေကိုပေါ့နော်စိတ်ဝင်စားရဲဆိုလို့ရှိရင်တင်ရောက်ဖို့ပေါ့နော်အားပေးဖိတ်ခေါ်ကြမှာရဲ့ဘာလို့လဲဆိုတော့ဒီ American ပြည်အောင်စုမျိုးမှာ6နှစ်တန်းလောက်တက်ယူရပါမယ်ပေါ့နော်ပညာသင်ရအပြည့်ပေးရပညာသင်စုအပြည့်ပေးရပေါ့နော်တက္ကသိုလ်ရ6နှစ်စာလုံးကိုပေးပြီးရောသူတို့ကျောင်းသားတွေဒီပညာရှင်မျိုးလည်းလာစားပေးထားရပေါ့နော်လာစင်ရရောဟိုကျွန်မတို့ဒီနယ်ပယ်ရက်ကအရင်လိုအပ်နေတဲ့အချင်းဖြစ်တဲ့ပေါ့တော့အတွက်ပေါ့နော်ကျွန်မဆီလာဆိုရှယ်မီဒီယာရနေတစ်ဆင့်ပေါ့လေအီးမေးလ်ကျွန်မရဲ့တက္ကသိုလ်ရဲ့အီးမေးလ်ရနေတစ်ဆင့်ပေါ့ဆက်သွယ်ပြီးရောလဲအကြံဉာဏ်တောင်းလို့ရပါတယ်လို့ကျွန်မတို့ပြည်တွင်းပြည်ပမှာရှိရပေါ့နော်မြန်မာပြည်ကျောင်းသူကျောင်းသားတွေကိုဒီပညာရေးကိုစိတ်ဝင်စားအဲ့ဆိုလို့ရှိရင်ဒီလိုပါဘူးပဲတွေပေါ့နော်တက်ရဖို့လဲဖိတ်ခေါ်ပါရစေ
ကင်ပြူထွေးတင်ဆက်နေတဲ့အမျိုးသမီးကဏ္ဍကိုကြားခဲ့ရတာပါရှင်ခုတော့သူတဆုံလေအမေရိကန်တခွင်ကဏ္ဍအလဲပါကောင်းအောင်ကတင်ပြထားပါတယ
်မက္ကဆီကိုဟွန်ဒူရက်စ်အယ်ဆာဗေဒိုဟေတီစတဲ့နိုင်ငံတွေကရွှေပြောင်းချေချလူတွေဟာအမေရိကန်ပြည်အောင်စုမှာကိုလွန်ခွင့်ရဖို့မက္ကဆီကိုနယ်စပ်ဒီဝါနာမြို့မှာမရေရာတဲ့မနှက်ဖြန်မှုအတွက်စောင့်မျှော်နေကြတာပါ။အဲ့ဒီနိုင်ငံတွေမှာအဓိကအားဖြင့်ငွေစည်းဝါးရောင်းဝယ်တဲ့ဂိုင်းဖွဲ့တွေရဲ့ဘေးရန်တွေကိုရင်ဆိုင်ကြလိရှိပါတယ်။မောင်နှမသားချင်းတွေဟာရုတ်တရက်ပျောက်ဆုံးသွားလိရှိပြီးတချို့လဲအသက်အန္တရာယ်ချင်းကြောက်တာကိုရင်ဆိုင်ရလိရှိတာပါ။အခုနယ်စပ်မြို့ကယာယီခုနာရတဲ့နေရာမှာတော့ပိုလုံးကျုံစိတ်ချရပြီးကလေးတွေအတွက်ဆိုရင်လဲပိုးပြီးတော့အဆင်ပြေတဲ့နေရာပါ။အန်နာမိုရာဇန်ဟာဟွန်ဒူရက်စ်ကဖြစ်ပြီးဟာရီကိန်းမုန်တိုင်းကြီးတံကိုနှစ်ချိန်ခံပြီးတဲ့နောက်သူ့နေအိမ်ပျက်စီးသွားပြီးအခုနေဆက်ကနေအမေရိကမှာခိုလုံခွင့်ရဖို့လာဆောက်နေတာပါ။ပုံမှန်40နှစ်ကိုဆက်ပြီးတော့ထားရှိဖို့တရားရုံးရဲ့ဆုံးဖြတ်ချက်ကိုသူကဘဝင်မချဖြစ်နေတာပ
ါ။
သူတို့ကပုံမှန်40နှစ်ကိုပြန်မဖြတ်ဘူးဆိုတော့တဖြည်းဖြည်းစိတ်ပြက်အားလျှော့လာပါပြီ။ဘယ်တော့ဖြတ်မှာလဲဆိုတာလည်းမသိပါဘူး။ဒီနေရာကနေစောင့်နေတာတစ်နှစ်ရှိပါပြီ
။ဒါ့အပြင်လည်းအမေရိကန်ဘက်ကလူသားချင်းစာနာမှုအရာယာယီနေထိုင်ခွင့်ပေးတယ်ဆိုတဲ့သတင်းတွေထွက်လာချိန်မှာတော့အားလုံးဝမ်းသာနေကြပါရဲ့။အဲ့ဒီထက်မှမွေးရေးစေဝါဂိုင်းအဖွဲ့ကြီးဆိုတဲ့မက္ကဆီကိုနိုင်ငံမီချိုအကန်ပီနယ်က Yespet Marin Matter လည်းပါပါရဲ့။
မနေ့ကဒီချိန်ကျမရဲ့အိမ်မှာပါ။တားရဲ့အဖိုးအိမ်မှာတားမီးနှစ်ယောက်နေပါတယ်။သူတို့ကအဖိုးကိုအဲ့ဒီအိမ်မှာတက်ပြစ်လိုက်ကြတာပါ။
အခုလိုအန်နီရီကြောင့်တီဟွာနာကိုရောက်လာပြီးမယ်လေ။တကယ်ကတော့လေသိပ်မလုံခြုံလာပါဘူး။မကြခင်တော့ကမူရီဂိုင်းဝင်နေရာ၃ရက်ဇက်တိုက်ဆိုသလိုအချင်းချင်းပြစ်ခတ်ကြတာကြောင့်ရွှေပြောင်းသူတွေရဲ့ယာယီခိုလုံရအဆောက်အဦအတွင်ကြီးစံတချို့ဖောက်ထွင်းဝင်ရောက်ခဲ့ပါတယ်။အဲ့ဒီနေရာမှာအခုခါတော့ရွှေပြောင်းဝင်ရောက်သူ600လောက်ကိုလိုနီထိုင်နေကြပြီးနောက်ထပ်600လောက်ထပ်လက်ခံနိုင်အောင်လည်းပြင်ဆင်နေပါတယ်။ခရီးရန်ဓမ္မဆရာအယ်ဘတ်ရီဗရာဟာယာယီခိုနားရနေရာကိုစီမံကြီးကြပ်သူဖြစ်ပြီးအမေရိကန်ဘက်ကအခုလိုဒုက္ခရောက်သူတွေကိုကိုလိုဝေးပေးဖို့လဲသူကမျှော်လင့်နေပါတယ်
။ We just want to do the things right. But United States don't make up.
အားလုံးအဆင်ပြေကြစေချင်ပါတယ်။အမေရိကန်ဘက်ကလည်းတခုမှလုံမပေးနိုင်ဘူးဖြစ်နေပါတယ်။တရားသူကြီးတွေ Congress ကလည်းဘာမှဖြည့်ရှင်းပေးခြင်းပုံမရပါဘူ
းတကယ်လို့ဥပဒေပုံမှ40နှစ်ကိုပြန်ပယ်ဖြတ်ပေးလိုက်ရင်တော့မှလည်းအမှန်တကယ်ဒုက္ခရောက်နေကြောင်းအထောက်အထားအပြည့်စုံပြနိုင်သူတွေကသာအမေရိကန်ဘက်ကလက်ခံခွန်လွန်ခွင့်ပေးမယ့်အနေအထားမှာရှိနေတာပါခင်ဗျာအမေရိကန်ပြည်အောင်စုမှာလူမျိုးရေးအရခွဲခြားဆက်ဆံမှုတွေဟာအခုချိန်ထိအောင်ဆက်ရှိနေတာဖြစ်ပြီးဒီလိုအခြေအနေကိုကျော်လွှားနိုင်အောင်လူမှုအတိုင်းဝိုင်းအတွင်းနှီးပေါင်းစုံနဲ့ကြိုးပမ်းနေကြပါတယ်မြောက်ကယ်ရိုလိုင်းနားပြည်နယ်ကနပိုလီမျိုးကဖះเจ้าမှာတော့လူပြည်လူမဲအတူဖះเจ้าတက်နေပါပြီခိုလုံယာ church ဖះเจ้าမှာဝိပုသူတူဖြစ်တဲ့ try savage က
I did not even go to a
လူမျိုးပေါင်းစုံနဲ့ဖះเจ้าကိုအသက်30နာနီးတဲ့အထိမရောက်ခဲ့ပါဘူး များသောအားဖြင့်လူမဲတွေရဲ့ဖျားကြောင်းသာတက်ခဲ့တာပါ။
အချင်းချင်းကြားသဘောထားသိတင်သူတွေရှိပေမဲ့အမေရိကန်အများစုကတော့အဲ့လိုမဟုတ်ဘူးလို့ခိုးလုံရဖျားကြောင်းမှာဝတ်ပြုသူတူဖြစ်တဲ့ဂျိုနာသန်ဒန်နီယယ်ကပြောပါတယ်
I believe overall the average American does want.
ဒီဝေးပြောရမယ်ဆိုရင်အမေရိကန်တွေကညီညွတ်ရေးကိုလိုလားပါလေ။ခွဲခြားဆက်ဆံခြင်းတဲ့သူမရှိဘူးလားဆိုတော့သိရှိတာပေါ့။ဒါပေမဲ့အမေရိကန်တွေအားလုံးကပေါင်းစည်းမှုကိုလိုလားပါလေ
။ Kamala Harris, Donald Trump လက်ထက်မှာဆိုရင်လည်းလူမျိုးရေးအရာမုန်းတီးမှုတွေအရှိန်အဟုန်နဲ့ဖြစ်ပွားခဲ့တာကြောင့်အာဂါရတွေလူမျိုးနွယ်စုတွေကြားမှာပေါ်ပေါက်ခဲ့ပါရတယ်။ခိုးလုံရဖျားเจ้าမှာဝိပစ်သူတူဖြစ်တဲ့ April Savage ကသူကြုံရတဲ့အခက်အခဲကိုခုလိုပြောပြပါရတယ်
။ Some people you know they may not say it out of their mouth but they
ဘုဘွေနင်းပြောပြရစေချူတွေကဗဇက်ကထုတ်မပြောပေမဲ့လေမင်းဟာကိုလူမျိုးတွေရဲ့ဖျားเจ้าကိုတော့ပြစ်ထားပြီးလူမျိုးတွေကြီးဆိုးတဲ့ဖျားเจ้าကိုတွားကြတယ်ဆိုတာမျိုးဒါမှမဟုတ်ရင်လေရင်းကုန်နှောက်ပိတ်နေပေမဲ့အဲ့လိုသဘောထားမျိုးရှိကြပါတယ်ကျမတော့အဲ့လိုသဘောမျိုးနဲ့မဟုတ်ပဲဖျားသခင်ရဲ့နိုင်ငံတော်မှာအားလုံးဟာအတူတူဖြစ်ပြီးတစုတစည်းတဲ့ဖြစ်ဖို့ကိုကြည့်ပြီးတော့ရွေးချယ်ခဲ့တာပါ
မုန်တရားကိုဘေးဖြစ်ပြီးတော့ဘုရားသခင်ရဲ့သားသမီးတွေအဖြစ်ငြိမ်းချမ်းစွာအတူနေထိုင်လာကြဖို့အတိုင်းဝိုင်းနှစ်ခုလုံးကကြိုးစားခဲ့ကြတာကြောင့်ခုဆိုရင်ဘုရားကျောင်းအတူတက်နေကြပါပြီခိုလုံရဘုရားကျောင်းတိတ်ခါတော်ရဆရာဂျေးစတီဝတ်က
And for us a part of our purpose is
ဒူဒဟောရှင်တွေနေထိုင်ပြခဲ့တာနှစ်ရှည်လာများစိတ်ဝမ်းကွဲခဲ့ကြတဲ့လူမှုအတိုင်းဝိုင်းအတွင်းလူမျိုးပေါင်းစုံတည်ပြတ်စွာနေထိုင်ခဲ့ကြတာတွေကိုနမူနာဖြစ်စေဖို့ရည်ရွယ်ခဲ့တာပါဒီရွယ်ချက်အကောင့်တွေပေါ်နိုင်တဲ့အခွင့်အရေးလေးရခဲ့ပါလေ
အတိတ်ကနာကျင်စရာဖြစ်ရဆိုးတွေကိုပြန်မနှိုးဆွမိဖို့လေသတိထားဖို့လိုကြောင်းသိခါရောရဆရာအဘဒူနော့ခ်စ်ကအခုလိုပြောပါတယ
် You know faith in the African American community
ဒီသူဝင်နေအားလုံးအတွက်အကောင်းဆုံးဖြစ်အောင်လုပ်ရပါမယ်လူမျိုးပေါင်းစုံနဲ့အတူဘုရားကျောင်းတက်ရမယ်ဆိုရင်လည်းအကောင်းဆုံးပါဒါပေမဲ့လည်းလူမဲတွေရဲ့ယုံကြည်မှုနဲ့ရုန်းကန်ခဲ့ရတဲ့ဘဝတွေကိုမေ့ဖြစ်ပြီးလိလူရှုမထားပါနဲ့လို့ပြောချင်ပါတယ်
ခိုးလုံရဘုရားကျောင်းမှာခရိယန်ကျမ်းစာလေ့လာကြသလိုနာမကျမ်းဖြစ်သူတွေကိုယောဂပျောက်ကင်းသက်သာအောင်ဆုတောင်းပေးတာနဲ့တနင်္ဂနွေရောက်တိုင်းပုံမှန်ဝတ်ပြုဆုတောင်းကြပါရခင်ဗျာ။ San Francisco က Little Russia မှာ Russia ရွာစားတောက်ယဉ်ကျေးမှုတွေကိုတွေ့နေပါတယ်။ဒါပေမဲ့လည်းခုအခါမှာတော့ Russia Ukraine စစ်ပွဲကြောင့်ဒီအခြေအနေတွေပြောင်းလဲပေါ်ရဖြစ်နေတာပါ။ Riot ဈေးဆိုင်မှာဆိုရင် Russia နဲ့ Ukraine ထွက်ကုန်တွေရောင်းချပေးမယ်။ရုရှားပစ္စည်းတွေတွေ့တဲ့အခါဈေးဝယ်သူတွေကမေးခွန်းထုတ်ကြတယ်လို့ Armenian American Vodges Gazayan ကပြောပါတယ
် A couple people come in asking them I'm telling
ဒါကစီးပွားရေးလေကျွန်တော်လည်းဘာတက်နိုင်မှာလဲလို့ပြန်ပြောရပါတယ်ဆိုင်ငန်းငှားကမီးဖို့ဓာတ်ငွေဖို့ရေဖို့အားလုံးပေးရမှာပါဝန်ထမ်းတွေကိုလည်းပေးရမှာဆိုတော့အဲ့ဒီလူတွေကိုဘယ်လိုပြောရမလဲလို့စဉ်းစားထားမိပါလေဘသူကကျွန်တော်ကိုပတ်စံပေးမှာလဲကျွန်တော်လည်းဘာမှမတက်နိုင်ပါဘူးစီးပွားရေးကစီးပွားရေးပါပဲ
This is only business nothing
Michael Gengen ဟာအမေရိကကို Belarus ကနေပြောင်းရွှေ့ချေချနေထိုင်သူပါသူဟာ Russia နဲ့ Ukraine နိုင်ငံသားအများပြားအတွက် Russia စကားပြောခီးသွားအလန်းညွန်အဖြစ်28နှစ်ကြာလှုပ်ကိုင်ခဲ့သူပ
ါ Last few months it's practically
လုံငန်းရဲ့လာပိုင်းတွေကလေးကဘယ်သူမှမလာကြတော့လုပ်ငန်းအလုံးရပ်ဆိုင်ကုန်ပါတယ်ဒီအချိန်မှာ COVID ကြောင့်ခီးသွားဖို့ခက်ခဲသလိုအဆင်မရှိလို့ပဲဖြစ်ဖြစ်ခီးမထွက်ချင်လို့ပဲဖြစ်ဖြစ်မလာကြတော့ပါဘူး
လေရုရှားကစာအုပ်ဆိုင်မှာဆိုရင်လေယူကရိန်းရုရှားဘာသာစာအုပ်တွေအတူတွေ့ရမှာပါဆိုင်ရှင်အလက်စ်မီရာစကီဟာဆိုရင်ဂျူးမျိုးနွယ်ကဆင်းသက်လာသူရုရှားဦးဖြစ်ပါတယ်သူငယ်စဉ်ကယူကရိန်းမှာ၅နှစ်ကြာနေထိုင်ခဲ့ဘူးပါတယ်သူကုံစုံဆိုင်မှာဆိုရင်ရုရှားနဲ့ယူကရိန်းကလာတဲ့စားတောက်ကုန်စည်9000ကျော်လောက်ရှိပါတယ
် Spend twice more time
ပစ္စည်းရှော့တော့ဈေးဝယ်ရတာအရင်ကထက်အချိန်နှစ်ဆောက်ပိုကုန်ပါတယ်လုပ်ငန်းတွေအားလုံးရဆိုင်ကုန်တော်ကိုမြင်နေရတော့တနေသမျှစူးစမ်းစုဆောင်းနေပါတယ်
ရုရှားကျူးကျော်စစ်ကြောင့်ရုရှားပစ္စည်းတွေအစားယူကရိန်းပစ္စည်းတွေကိုပဲရောင်းချဖို့ဈေးဝယ်လာသူတွေကတိုက်တွန်းပေမဲ့အခုကကုန်ပစ္စည်းပြတ်လတ်နေတာကြောင့်အခက်အခဲကြုံရကြောင်းလည်းသူကပြောပါတယ်ခင်ဗျာ
။ကွန်အောင်တင်ဆက်ထားတဲ့ဒုသဆုံးလေအမေရိကန်တစ်ခွင်အစီအစဉ်ပြီးမှတော့ဒေါခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့အနည်းပညာကဏ္ဍအလဲပါ။ဒီတစ်ပတ်မှာတော့ဒီအစားအစာတွေထဲကဘိုရက်စ်လက်ချအကြောင်းကြားမှာပါအစားအသောက်တွေတရှိခံဖို့ပိုးတက်ဖို့အဖြစ်ပစ္စည်းအဖြစ်သုံးလက်ရှိတဲ့ဘိုရက်စ်ခေါ်လက်ချအကြောင်းဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုဒေါခင်မျိုးသက်ကမေးမြန်းတင်ပြထားပါတယ်
ကောဆယ်ရူမိုဟင်ဂါဘတ်တို့သုံးနေကြတယ်ဘိုရက်စ်လို့ခေါ်တဲ့လက်ချဟာကျန်းမာရေးအတွက်အန္တရာယ်ရှိတာကြောင့်တားမြစ်ထားတဲ့ဓာတုပစ္စည်းဖြစ်ပါတယ်ဒီဓာတုပစ္စည်းကအစာအစာတွေရဲ့အယောင်သွေးကိုလှပစေပြီးဒ ရှိခံစေတယ်လို့ပိုးပါတက်နိုင်တယ်လို့ထူးခြားတဲ့ဂုဏ်သက်တည်းလည်းရှိနေတာဖြစ်ပါတယ်။အစားအသောက်တွေမှာအဖြစ်ပစ္စည်းဖြစ်နေတုံးနေရှိတဲ့ဒီထူးခြားတဲ့ Borax အကြောင်းဒီတစ်ပတ်မှာဓာတုပညာရှင်ဒေါက်တာခင်မောင်ညိုကိုမေးမြန်းတင်ပြသင်ပါတော့။Borax ကိုမြန်မာနိုင်ငံမှာဆိုလို့ရှိရင်အစားအသောက်တွေထဲမှာအများဆုံးသုံးကြတယ်လို့သိရပါတယ်ရှင်။ဒီနည်းနည်းလေးရှင်းပြပေးပါဆရာ Borax ကဒီအစားအသောက်တွေထဲမှာသုံးတယ်မသုံးတယ်ပေါ့နော်။ Borax အကြောင်းရှင်းပြပေးပါဆရာ
။ဟုတ်တယ်ကျွန်တော်တို့ဓာတုပိဒါမှာတော့ Orion Borax ကဘာလဲ။ Boron ကနေလာပြီး Boric acid နဲ့ Sodium Borate Sodium Tetra Borate Decahydrate ဆိုတော့ကျွန်တော်တို့နားလည်တာပေါ့။အဲ့ဒီမဲ့လက်ချလို့ Borax တော့ပြောလိုက်ရင်တော့အကုန်လုံးသိကြပါတယ်။အဲ့ဒီဟာကိုကျွန်တော်တို့ကတကယ်တကယ်ပုံမှန်ပြအများဆုံးသုံးတာတော့ဒီအက္ခိယမှာတကယ်တကယ်အများဆုံးသုံးတယ်။သို့တော်လည်းနောက်ပိုင်းမှာကျတော့အက္ခိယတွေကနည်းသွားတော့ဘယ်နေရာမှာအများဆုံးသုံးလဲဆိုရင်အစားအသောက်တွေနေရာမှာအဓိကသုံးလာကြတယ်။စားသောက်ကုန်တွေသူတွေက preservative အနေနဲ့ထည့်သုံးကြတယ်။ပိုးသတ်ဆေးအနေနဲ့ထည့်သုံးကြောက်တယ
်။ဟုတ်ကဲ့ရှင်။ဆိုတော့ဒီ Borax ပေါ့နော်လက်ချောင်းကိုဘယ်တော့ကစတွေ့တာပါလဲဆင
်လက်ချောင်းကိုစပြီးတွေ့တာတော့ဒီ1800ပတ်ဝန်းကျင်လောက်ပေါ့နော်ကျွန်တော်တို့ Twenty New Team Borax ဆိုတော့စထုတ်တဲ့ဟာ1800ပတ်ဝန်းကျင်လောက်ကိုစထုတ်တယ်ကျွန်တော်တို့ကတော့ Borax ကတကယ်တော့စတွေ့တယ်လို့ပြောရရင်တော့ခရစ်တော်မပေါ်ခင်ကာလအဲ့ဒီလောက်လေးကတို့သုံးနေတာလည်းဖြစ်နိုင်ပါတယ်ဒီ Borax ကိုတကယ်တကယ်တွေ့သွားတာအိမ်ဝင်လာတော့မှာရေခမ်းတော့အဲ့ရေခမ်းလာတဲ့အောက်မှာ Borax ကိုလက်ချားတွေအများကြီးတွေ့တယ်အဲ့ဒီဟာကနေပြီးတော့သယ်ထုတ်တာပေါ့အမေရိကန်မှာလည်းသယ်ထုတ်တယ်အဲ့သယ်ပြီးရောင်းတာသူတို့မြေအကောင်20 20 mules နဲ့သယ်ရတယ်ဆိုတော့ပထမဆုံးအဲ 20 mule team Borax ဆိုတော့သူတို့စရောင်းပါတယ်အဲ့ဒီအချိန်မှာတော့တကယ်တည်းအမေရိကန်တို့မှာတော့အစားအသောက်စားဝှက်လျှော်တဲ့နေရာမှာအများဆုံးသုံးပါတယ်
အစားအသောက်မှာသုံးတဲ့ဥစ္စာဒီ Borax ဆန်အန်ဒီယန်ရှိမရှိသိကြပါလေရှင
်အစာတွေအကုန်လုံးမှာ Borax အများပါတယ် Apple လည်းမလို့ပါတယ်တဘာဝအများကြီးပါတယ်အများကြီးပါတယ် Peanut ဆိုပန်းစည်းတွေမှာလည်းပါတယ်အစားအသောက်မှာသုံးတဲ့ Borax ကတော့အများကြီးများရင်တော့အန်ဒီယန်ရှိပါတယ်သာမန်အဖြစ်တော့ America တို့ England တို့မှာလည်းသူတို့ကကန့်သက်ကုန်အနေနဲ့ထားရတယ်အစားအသောက်မှာသုံးခွင့်မပြုဘူးမပြုတ်ဆိုတော့တောင်းရအန်ရရှိတယ်ဆိုတော့သူတို့ပြောတယ်နောက်ပိုင်းကျမှပိတ်ပင်တယ်ပိတ်ပင်တာသိမကြသေးဘူးတော့1960ပတ်ဝန်းကျင်လောက်မှပိတ်ပင်အဲ့ဒီမတိုင်ခင်တုန်းကတော့သူတို့ဒီတိုင်းပဲထားကြပါတယ်အဲ့ဒီအစားတော့အန်ရဖြစ်တယ်ဆိုတဲ့ဟာကအများကြီးစားရင်ဒေါ်လာ50နဲ့စားပါပဲဟိုအန်ရရှိပါတယ်အန်ရရှိတယ်ဆိုတော့ကြောက်စရာတော့ကောင်းတယ်အဲ့ဒါပါလို့ဆိုရင်သူကအသေးကိုသွားပြီးတော့ခတ်ပြီးအသေးကန်စားဖြစ်တယ်အဲ့တော့အသေးကန်ဆာဖြစ်နိုင်တယ်။သဘင်တွေကျွတ်တယ်။အဲ့တော့လေးဖြစ်မယ်ဆိုရင်နည်းနည်းသတိထားတော့အချို့ဟို Borax ပါတဲ့နော်ခေါက်ဆွဲလို့ခေါက်ဆွဲကြောက်တို့အချို့ကိုအမြဲတမ်းစားနေအစာတွေစစ်ပြီးမှနောက်ဟိုရေပြောင်းပြီးတော့စားတင်တယ်လို့ကျွန်တော်စားပါတယ
်။ဆရာ E number ဆိုရှိတယ်နော်ဆရာ Borax ရဲ့ဒီအစားအသောက်မှာဘယ်လိုသတ်မှတ်ထားလဲပြောပြပါဆင်
။ Borax ကဒီ American တွေကသတ်မှတ်ထားတဲ့ဟာပါလေ E number E285 ဆိုတော့ Food Additive နဲ့သုံးတဲ့နေရာမှာသတ်မှတ်ထားပါလေတရုတ်တို့ထိုင်းတို့ကလည်းသုံးခဲ့တာပေါ့လေအခုတော့သူတို့လည်းသုံးလာရတယ်ဒီရုရှားတို့မြောက်ပိုင်းဟိုစကန်ဒီဗီးနီးယားပေါ့အဲ့တိုင်းပြည်တဲ့ကေဗီယာထုတ်တယ်ကေဗီယာဆို၅ဥပေါ့အဲ့၅ဥမှာတော့ Borax အများကြီးပါတယ်ဘာကြောင့်လဲဆိုရင်သူကဈေးလည်းကြီးတယ်သူ့ကိုပုတ်သွားလို့လည်းမရဘူးလေအဲ့တော့အဲ့ဒီမှာအများဆုံးသုံးကြရရှိတယ်တရုတ်မှာကြတော့သူတို့ကလာမယ်လို့ခေါ်တဲ့ခေါက်ဆွဲပေါ့ကိုယ်ကြီးခေါက်ဆွဲမှာလည်းအများကြီးထည့်ဟောင်ကောင်မှာအဲ့ဒီကိုယ်ကြီးခောက်ဆွဲလို့ပါသုံးတဲ့ဟာအဆမတန်များလို့ပိတ်ရတာလေးကိုတွေ့ရပါတယ
်မြန်မာနိုင်ငံမှာဆိုလို့ရှင်အစားအသောက်တွေထဲမှာထည့်ရဆိုတော့ဘာအစားအစာတွေလဲပြောပြပေးပါဆရာ
မြန်မာပြည်မှာတော့အစားအစာတွေမှာတော့အဓိကတော့သူတို့မိုးဟင်္ဂါတွေမှာထည့်တော့မိုးဟင်္ဂါပတ်တွေပေါ့မိုးဟင်္ဂါပတ်တွေကဘိုရက်ထည့်ပြီးတော့သူတို့စိန်လိုက်ရင်ဒီဘိုရက်ဆက်ဆိုရင်သူကရေစုပ်အားပူများလာတယ်ရေစုပ်အားပူများတော့သူတို့များများရတယ်စားတော့တဲ့ခါကျရင်လည်းစုဖြစ်တယ်ချောပြီးတော့ဝင်သွားတယ်အဲ့ဒါကြောင့်သုံးတာကိုတွေ့ရတယ်ဝင်သွားမှာသုံးတယ်တရုတ်မှုမှာလည်းသုံးတယ်ဒီတရုတ်မှုဒီအလုံးဒီပါတော့ကသုံးကြတယ်နောက်တော့အစားတော့မဟုတ်ဘူးနေဗမာတွေအများကြီးစားတာရက်စားပေါ့ဒီဗမာတွေရဲ့ရိုးရာဆေးလိုဖြစ်တာအလုံးစားတယ်ကျွန်တော်တို့လည်းစားကြတာအဲ့ဒီရက်စားမှာတော့ Borax အများပါတယ်လို့ကျွန်တော်ယူဆတယ်
ဆံစီမြန်မာနိုင်ငံပြင်ပေါ့နော်တခြားနိုင်ငံတွေမှာရောဆရာ
ဒီအာရှတိုင်းမှာတော်တော်လေးကိုအသုံးများကြလက်ချောက်ဥပမာဒီအင်ဒိုနီးရှားမှာဆိုရင်ထမင်းတွေတဲမှာတော့ကကြောင်းလန်းထမင်းတွေမှာထည့်တော့သုံးတယ်နောက်တော့အသားလုံးတွေငါးလုံးတွေမှာလည်းလက်ချောက်ထည့်ဖို့သုံးတယ်ဘာဖြစ်လို့လဲတော့မသိဘူးပရိုဆိုင်းဆုံးချစ်တဲ့လူတွေပိုကြိုက်တယ်ဒါမှမဟုတ်ရင်မတိုးဘူးကအကြာရှည်ခံတယ်လို့ယူဆတာပေါ့အဲ့တော့ဒီဂျပန်ကလည်းဒီလက်ချောက်ကိုဘာမှသုံးလဲဆိုရင်သူတို့ခေါက်ဆွဲကြောက်တယ်ဟုတ်တယ်ဒီပထမဆုံးထုတ်တဲ့ကောက်ဆွေးကြောက်ဒီမှာသုံးပါတယ်အခုတော့သူတို့ကအတော်လေးရှော့မှာလဲကျွန်တော်ထင်ပါတယ်အဲဒါမရှော့တဲ့သူကလည်းမရှော့ဘူးသူတို့ပဲသုံးနေကြတာရှိပါတယ
်ဟုတ်ကဲ့ဆရာအစားတောက်မှာကလွန်အောင်သုံးလို့ရှင်အန်ဒီရဲ့ဖြစ်တယ်တကယ်လို့ तू အချိုးစားနေသူပေါ့နော်သုံးရင် तू ကအသုံးဝင်နေဆိုတဲ့သဘောလားဆရာ
အဲ तू အချိုးစားနေသုံးရင်ကျွန်တော်ထင်တယ်ကျန်တဲ့ဟာကျန်တဲ့ပူးစပ်ဆေးနဲ့ဆိုင်တော့သုံးတကယ်လို့ဘိုးရက်ဆိုအနှဲငယ်ပဲသုံးရင်တော့အကျိုးရှိမယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုရင် तू ကပိုးသားဆေးလည်းဖြစ်တယ်ဒီ anti septic လည်းဖြစ်တယ်။ကျန်တဲ့ယောဂပိုးတွေကိုလည်းမကောက်အောင်တတဝါတွေလည်းမကောက်အောင်လို့သူလုပ်လို့ရတယ်။ဥမာရေဗမာပြည်မှာသုံးတဲ့ဟာကငချောက်တွေကိုကျွန်တော်တို့ကပိုးသားဆေးသုံးတယ်လို့ပြောတယ်။အဲ့တော့ကျွန်တော်တို့သိရှာမသိပေမဲ့သုံးတာတော့သိကြတယ်။ဘာကြောင့်လဲဆိုရင်ငချောက်တွေကိုရင်ကုန်မနာတော့အဲ့ရင်ကုန်တွေမလာဘူးဆိုရင်သူတို့ဒါပိုးသားဆေးသုံးတာလေအဲ့ဒီပိုးသားဆေးသုံးမှစားဘိုးရက်ကိုသုံးရင်လည်းအဲ့ဒီအတိုင်းပဲတည့်အောင်မှုရှိပါတယ်။ကျန်တဲ့ပိုးသားဆေးတွေဖြန်းလာတော့လူတွေကလည်းမစားရတော့ဒါပဇွန်ကြောက်တို့ငချောက်တို့မှာဘိုးရက်ကိုတင့်တင့်မျှတဲ့ပမာဏနဲ့ထည့်ပြီးတော့သုံးရင်တော့ပိုးလည်းတက်တယ်အယောင်လည်းလှတယ်အန်ဒီရလည်းအတင့်တင့်ကင်းတယ်လို့ကျွန်တော်ပြောချင်ပါတယ်
။ဒေါက်တာခင်မောင်ညိုရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာဆန္ဒကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးမ
တော်ခင်မျိုးသက်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုကြားခဲ့ရတာပါရှင်။တသက်ရှင်များရှင် VOA ရဲ့နေစဉ်သတင်း TV သတင်းလွှာအစီအစဉ်တွေသတင်းပတ်စင် TV မဂ္ဂဇင်းအစီအစဉ်တွေပြည်ရင်းပြပဗီဒီယိုသတင်းဆောင်းပါးနဲ့ဆက်သွယ်မေးမြန်းချက်တွေကိုတမကနိုင်ငံတကာနဲ့ဒေသတွေကထူခြားတဲ့နိုင်ငံရေးပညာရေးအမှုပညာနဲ့လူမှုရေးဆိုင်ရာစိတ်ဝင်စားစရာသတင်းဆောင်းပါးနဲ့ဆက်သွယ်မေးမြန်းခန်းတွေကို VOA ရဲ့အင်တာနက်ဆာမျက်နှာမှာပြန်ပြီးတော့ကြည့်ရှုနိုင်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်အတွင်းသတင်းအချင်းချက်ကိုတော့ခင်မျိုးသက်ကပြောပြပေးပါရှင်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးစီးပွားရေးလူသားချင်းစာနာမှုအကျပ်တဲတွေကျုံနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှတောက်ကြတဲ့ကတီးတန့်ဆွေးနွေးပါတယ်။မြန်မာရေးဟာအလေးထားပြောရမယ့်အချိန်အရေးကြီးတဲ့အချိန်ရောက်နေပြီဖြစ်ပြီးတော့အာဆီယံဘုံသဘောတူညီချက်900ဟာလည်းတစ်နှစ်ကျော်ကြာလာပြီမဲ့တိုးတက်မှုဘာမှမတွေ့ရဘူးလို့ဗြိတိန်ဒုတိယသံမကြီးကညွှန်ကုလသမဂ္ဂရုံးချုပ်မှသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ American Piran Su Texas Pine Uvalde မြို့ကမူလရန်ကျောင်းပြစ်ခတ်မှုကိုကင်တွေးရတဲ့ရဲမှုဟာကျောင်းသားတွေအတွက်အန္တရာယ်မရှိတော့ဘူးလို့ယူဆတဲ့အတွက်တနသမားရှိနေတဲ့စာသင်ခန်းတွေကိုမဝင်ဖို့ဆုံးဖြတ်ခဲ့တာလို့ Texas အများပြည်သူလုံခြုံရေးဌာနအကြီးအကဲကပြောပါတယ်။ကျောင်းထဲကိုအတားအဆီးမရှိဝင်ပြီးကလင်းငယ်16ယောက်နဲ့ဆ ्याम မနှစ်ယောက်ကိုပြစ်တက်ခဲ့တဲ့ Salvador Ramos ကိုရင်ဆိုင်တားဆီးဖို့နှောက်နှေးခဲ့တာအတွက်အခင်းဖြစ်ပွားတဲ့နေရာမှာရှိနေသူတွေနဲ့ကျောင်းသားမိဘတွေကရဲတွေကိုပြင်းပြင်းထန်ထန်ဝေဖန်နေကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့လူအမြောက်များတည်ကျင်းနိုင်တဲ့လက်နက်ထုတ်လုပ်မှုတွေကိုအားပေးကူညီနေတယ်လို့ဆွဆွဲခံရတဲ့ရုရှားဘဏ်နှစ်ခုမြောက်ကိုရီးယားကုမ္ပဏီတစ်ခုနဲ့လူပုဂ္ဂိုလ်တဦးတို့ကိုတောက်ကြနေမှာအမေရိကန်အစိုးရကနေပြီးတော့ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။နိုင်ငံပေါင်း20ကျော်မှာမြောက်ကြောက်ယောဂကူးစက်ခံရသူ200လောက်ရှိသွားပြီဖြစ်ကြောင်းနဲ့ဒီယောဂဟာထိန်းချုပ်လို့ရနိုင်ပြီးတော့ကမ္ဘာပေါ်မှာရနိုင်သမျှသောကာကွယ်ဆေးနဲ့ဆေးဝါးတွေကိုစုဆောင်းတုံ့ပြန်ထားဖို့WHO ကပြောကြားလိုက်ပါတယ်။တင်ဒင်ချင်းချုပ်ကိုတော့ခင်မျိုးသက်ကကြီးညာပေးခဲ့တာပါရှင်။ဒီညအစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Subel Atayip တို့ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညဖက်9:20အစီအစဉ်တွေကတော့ line dometer 19, line dometer 19, line dometer 25နဲ့ line lambda 190တို့ကနေထုတ်လွှင့်ပေးသွားအောင်ပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြမ်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မနှောင်းလောပါ။
Thank you.
This program has come to you from the Voice of America, Washington.